Welcome to the Voice of America in Burmese.
Mingla mane khin ma shin. Washington myo ro VOA American san ga ni 2021 January 31st ye. Tining rin ni mane khin season twe ko Myanmar san lo jain mane 6 na yi ga ni 9 na yi thi. Line no meter 24.40 ne 51. Line meter 190 ro ga ni thau lan pe ni ba bi. Chuma khin myo tat ba. ဒီမနေ့ကင်းတဲ့တွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။အမေရိကန်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတိုက်ဖြတ်ဖို့ကြိုးစားမှုအစိပ်ပိုင်းတစ်ခုဖြစ်နေ။နိုင်ငံတွင်ဘလို့ပုံစံနဲ့တွာလာတာမျိုးဖြစ်ဖြစ်နှာခေါင်းစည်းမတက်မနေရစီကံတက်မှတ်ချက်ကိုအမေရိကန်ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဗဟိုဌာန CDC ကတောက်ကြတဲ့ညနေမှာထုတ်ပြန်လိုက်ပါတယ်။ဒီကန့်သက်ချက်အမိန့်ဟာအမေရိကန်ရှေ့ပိုင်းဆန်တော်ချိန်တင်းလာနေမြတကောင်းရံမှာစတင်မှာဖြစ်ပါတယ်။ဒီကန့်သက်မှုအရဘလို့ရင်းအမျိုးအစားနဲ့ဖြစ်ဖြစ်အမေရိကန်နိုင်ငံကိုလာရောက်သူတွေဒါမှမဟုတ်နိုင်ငံတွင်ခီးသွွားသူတွေအတွက်ယင်းအတွင်းနဲ့အတက်အဆင့်လောက်ချိန်တွေမှာနှာခေါင်းစီးတက်ဖို့လိုအပ်တယ်လို့နိုင်ငံတွင်ခီးသွွားလာတဲ့ဗုဒ္ဓယုံတွေအဝေးပြေးခိတ်လို့နေရာတွေအားလုံးမှာလည်းနှာခေါင်းစီးတက်ဆင်ဖို့လိုအပ်ပါတယ်အမေရိကန်တရားဥပဒေဆောင်ရေးစနစ်တစ်ခုလုံးမှာနှာခေါင်းစီးတက်ဆင်တာကိုလိုအပ်ချက်တည်းအနေနဲ့ပြတ်ထန်းတာဟာအမေရိကန်နိုင်ငံသားအားလုံးကိုအကာအကွယ်ပေးဖို့ဖြစ်တယ်လို့ဒီကယောဂါကာလအတွင်းမှာတော့ဆိတ်ချက်လက်ချက်ခီးပြန်ပြီးတော့နိုင်ပြီလို့ယုံကြည်မှုရှိလာစေဖို့ဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါဆန်ရဆောင်ကြည့်လေ့လာနေတဲ့ John Hopkins တက္ကသိုလ်စစ်တမ်းအရာစနေနေ့မှာပဲကမ္ဘာတစ်လွှားဒီယောဂါအကူးဆက်ခံရသူကတရက်နှစ်တန်းကျော်ရှိသွားပြီဖြစ်ပါတယ်။ American ကကူးဆက်သူ26တန်းနီးပါးနဲ့အများဆုံးဖြစ်ပြီးအိန္ဒိယက17တန်းနီးပါးနဲ့ဒုတိယအများဆုံးဖြစ်တယ်လို့ Brazil ကကူးဆက်သူ9တန်းကျော်နဲ့တတိယအများဆုံးဖြစ်ပါတယ်။COVID-19 ကူးစက်သူဆက်ပြီးတိုးလာနေတယ်လို့ကူးစက်များဗီဇာပြောင်းပို့တဲ့အန်တီဘာကြီးနေတဲ့အတွက်နိုင်ငံတချို့ကခီးသွွားကန့်သတ်မှုအသစ်တွေကိုချမှတ်လာကြပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှအပကျန်နိုင်ငံအားလုံးနိုင်ငံတွင်းအဝန်ထွက်မလုပ်ဖို့အတွက်ပြင်သစ်နိုင်ငံကတားမြစ်လိုက်ပါတယ်။ဒီကန့်သတ်ချက်မူဝါဒအသစ်ကိုတနင်္လာနေ့မှာစတင်မှာဖြစ်ပြီး EU အဖွဲ့ဝင်နိုင်ငံတွေကနေလာမဲ့သူတွေအတွက်ဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကင်းကြောင်းအထောက်အထားပြဖို့လိုအပ်မှာဖြစ်ပါတယ်။ဂျာမနီနိုင်ငံကတော့သူ့နိုင်ငံတွင်းကို Britain, Ireland, Brazil, တောင်အာဖရိကနဲ့ Portuguese အပါအဝင်ဥရောပနဲ့အာဖရိကနိုင်ငံအများအပြားကခီးသွွားတွေကိုလာခွင့်မပြုတော့ပါဘူး။အဲ့ဒီနိုင်ငံတွေမှာရောက်နေတဲ့ဂျာမနီနိုင်ငံသားတွေကိုတော့ဆေးစစ်ပြီးပို့မရှိမှလက်ခံမှာဖြစ်ပါတယ်။ဒီခီးသွွားကန့်သတ်ချက်အသစ်ကိုဂျာမနီနိုင်ငံကတောက်ကြနေညတကောင်ရံမှာစတင်ခဲ့တာပါ။အခုတွေ့နေရတဲ့ဗီဇာပြောင်းပို့မျိုးသစ်တွေဟာကူးစက်မှုနဲ့ပြန်ပွားမှုပို့ပြီးမြန်ဆန်တာတွေ့ရတဲ့အတွက်စီယုံတွေမှာမနိုင်မနှင်းဖြစ်ပြီးကျမရဲ့စနစ်ထိကြိုက်မှာကိုတာဝန်ရှိသူတွေစိုးရင်လာကြတာကြောင့်အခုလိုခီးသွွားကန့်သတ်မှုအသစ်တွေကိုထုတ်ပြန်လာကြတာပါ COVID-19 ကာဝယ်ဆေးတွေနဲ့လိုအပ်တဲ့ပစ္စည်းတွေကိုလွတ်လွတ်လပ်လပ်တည်ယူပို့ဆောင်ခွင့်ပေးချဖို့ WHO ကပကျမရဲ့အဖွဲ့ကြီးကတောက်ကြနေမှာပန်ကြားလိုက်ပါတယ
် Let's say it's not helpful to have any country at this stage put in export bans or barriers that will not allow for the free
trade ဆေးစစ်တမ်းတွေနဲ့တခြားဆေးတွေတည်ယူပို့ဆောင်ရမှာပြည်ပြင်မှုတွေဒါမှမဟုတ်အတားဆေးတွေဖြစ်အောင်ဘယ်နိုင်ငံကပဲလုပ်လို့ဒါဟာကမ္ဘာနိုင်ငံအလုံးဆေးတွေလက်လန်းမှီစေမှာအထောက်အကူမဖြစ်ဘူးလို့ WHO ဒုတိယအကြီးအကဲမာရီအန်ဂျလာဆိုင်မာကပြောသွားတာပါ EU ဥရောပသမဂ္ဂကCOVID-19 ကာဝယ်ဆေးတင်ပို့မှုဆိုင်ရာထိန်းချုပ်မှုတွေလှုပ်လာတာကိုတုံ့ပြန်တဲ့အနေနဲ့ WHO ကပြောကြားလိုက်တာပါကိုနိုင်ငံသားတွေအတွက်ကိုကာဝယ်ဖို့ဦးစားပေးရမှာဖြစ်ပြီးလက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကြောင့်အခုလိုလှုပ်ဆောင်ရတာဖြစ်ကြောင်းဥရောပကော်မရှင်ကပြောကြားခဲ့ပြီးကာဝယ်ဆေးတင်ပို့မှုဆိုင်ရာတမ်းမြစ်ချက်တွေကိုထုတ်ပြန်ခဲ့တာဖြစ်ပါတယ် WHO ကြီးကဲ Tedros Ghebreyesus ကလည်းကာဝယ်ဆေးနဲ့ပတ်သက်ပြီးကိုနိုင်ငံအတွက်ပဲကိုမကြည့်ကြဘူးပန်ကြားထားတာပါဒီလိုထိန်းချုပ်တားမြစ်မှုက Britain, American, Canada နဲ့ Australia အပါအဝင်နိုင်ငံပေါင်း100လောက်ကိုတက်ရောက်ဆင်မှာဖြစ်တဲ့အတွက်ဒီလိုလှုပ်ဆောင်တာဟာတိတ်ကိုစိုးရင်စရာကောင်းတယ်လို့ဆေးတွေနဲ့ကာဝယ်ဆေးတွေကမ္ဘာတစ်လွှားကတင်ပို့မှာဖြစ်စီပြီးရရှိဖို့လိုအပ်တယ်လို့လည်းပြောကြားခဲ့ပါတယ်။ Iran နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားချုပ်ဆိုထားတဲ့ Iran Nuclear ရေးသဘောတူညီချက်အတွက်နောက်ထပ်ညှိနှိုင်းမှုအသစ်တွေပါဝင်သူအပြောင်းအလဲလုပ်တာတွေကိုလက်ခံမှာမဟုတ်ကြောင်း Iran နိုင်ငံကြီးဝန်ကြီးဌာနကစနေနေ့မှာပြောဆိုလိုက်ပါတယ်။နောက်ထပ်ဆွေးနွေးညှိနှိုင်းမှုတွေလုပ်မယ်ဆိုရင် Saudi Arabia နိုင်ငံပါပါဝင်တဲ့လို့ရှင်းချက်သမ္မတ Emmanuel Macron ကတောက်ကြံနေမှာပြောကြားခဲ့တဲ့နောက်အခုလို Iran ဘက်ကပြောကြားလိုက်တာပါဒီ nuclear သဘောတူညီချက်ဟာကုလသမဂ္ဂလုံခြုံရေးကောင်စီကနေဆုံးဖြတ်ချက်အမှတ်1231နဲ့အတည်ပြုပေးထားတဲ့ နိုင်ငံတကာသဘောတူညီချက်တစ်ခုဖြစ်ပြီးပါဝင်သူဖြစ်စေ၊ဤနိုင်မှုအသစ်ဖြစ်စေထပ်ပြီးမလုံဆောင်ရဘူးဆိုတာရှင်းနေတယ်လို့ဒါဟာအပြောင်းလဲလုပ်လို့မရကြောင်းအီရန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရဆာဟစ်ခါတစ်ဗီဒါရဲ့ပြောကြားချက်ကိုနိုင်ငံပိုင်သတင်းမှာဖော်ပြထားတာပါ။2018မှာသမ္မတဖြစ်တဲ့ဒေါ်နယ်ထရမ့်ကဒီသဘောတူညီချက်ကနေနှုတ်ထွက်ခဲ့ပြီးအီရန်ပေါ်မှာစီးပွားရေးတန်ခတ်မှုတွေပြန်ပြီးချမှတ်ခဲ့တဲ့နောက်ပိုင်းအီရန်ကသဘောတူညီချက်ပါယူရေနီယံတန့်စင်မှုပမာဏသတ်မှတ်ချက်ကိုစပြီးချိုးဖောက်ခဲ့တာဖြစ်ပါတယ်။သမ္မတတဲ့ဂျိုးဘိုင်ဒန်အဆိုအရကဒီသဘောတူညီချက်မှာအမေရိကန်ပြန်ပြီးပါဝင်မှာဖြစ်ကြောင်းပြောကြားခဲ့ပေမဲ့အီရန်ဘက်ကသတ်မှတ်ချက်တွေတိုင်အပြည့်အဝပြန်ပြီးလုံးမပါမှာဖြစ်ကြောင်းပြောတာပါ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24 kHz 12133ညလိုင်းလိုမီတာ40 kHz 9133ညလိုင်းလိုမီတာ51 kHz 5805နဲ့လိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာသွားပါမယ်ကျွန်တော်ရမထွန်ပါမြန်မာနိုင်ငံမှာမနေ့ကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ349ရောက်ထပ်မံတွေ့ရှိတာကြောင့်ကူးစက်သူစုစုပေါင်း 34,000 နီးပါးရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နိုင်အတွင်း COVID-19 ကြောင့်သေဆုံးသူက10ဦးထွက်လာလို့သေဆုံးသူစုစုပေါင်းက 3,125 ရောက်ရှိပြီဖြစ်ပါတယ်။ဇန်နဝါရီလ30ရက်နေ့အတွင်းတက်ခွဲနမူနာပေါင်း 16,000 ကျော်စစ်ဆေးခဲ့တာဖြစ်ပါတယ်။မလာနောက်ပိုင်းကစလို့ဒီကနေ့ထိစစ်ဆေးခဲ့တဲ့တက်ခွဲနမူနာပေါင်းကသက်တမ်း 3,900 ကျော်ရှိပါတယ်။ COVID-19 ရောဂါတိုက်ဖျက်ရေးမှာအရေးကြီးတဲ့ကာကွယ်ဆေးထိုးနှံမှုတွေကိုဆက်လက်ပြုလုပ်နေပြီးမနေ့ဇန်နဝါရီလ30ရက်နေ့စီးရင်တွေအရမြို့သားလွတ်တော်ကိုယ်စားလှယ်ဓမ္မရတပြည်သူလွတ်တော်ကိုယ်စားလှယ်နဲ့ဓမ္မရတမြို့သားလွတ်တော်ကိုယ်စားလှယ်စစ်စုပေါင်း314ယောက်ကို COVID ကာကွယ်ဆေးထိုးနှံပေးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မနေ့က COVID ကာကွယ်ဆေးထိုးနှံခဲ့တဲ့ကျန်းမာရေးဝန်ထမ်းတွေနဲ့စီနာဝန်ထမ်းရေအတွက်ကတော့ 11,000 ကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်ခင်ဗျ။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါစတင်ဖြစ်ပေါ်တဲ့ဇင်းမြစ်ကိုစုံစမ်းစစ်ဆေးနေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုယ်စားလှယ်အဖွဲ့က COVID-19 လူနာတွေကိုပထမဆုံးကုသပေးခဲ့တဲ့ဝူဟန်မြို့ကဆေးရုံနောက်တရုံကိုစနစ်တီးကသွားရောက်ခဲ့ပါတယ်။ WHO ကိုယ်စားလှယ်အဖွဲ့သွားရောက်ခဲ့တဲ့ဝူဟန်ဂျင်းရင်တန်ဆေးရုံကအဲ့ဒီအချိန်ကဘာမှမသိသေးတဲ့ virus တန်ခံစားခဲ့ရတဲ့လူနာတွေကိုပူပြပြရင်ဆိုင်ကုသပေးခဲ့တဲ့ဆေးရုံတစ်ခုဖြစ်တယ်လို့ COVID-19 ရောဂါပြန့်နှံ့မှုရာဇဝင်မှာအရေးပါတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ဆေးရုံကနေကြားရတဲ့စကားတွေကကျွန်တော်တို့စီကအသေးအတန်လူနာတွေကိုကုသပေးတဲ့ဆရာဝန်တွေပြောတဲ့စကားတွေနဲ့သိကွာချမှုမရှိဘူးလို့ဆေးရုံကနေပြန်လာပြီး Dutch လူမျိုး virus ရောဂါပိုးဆိုင်ရာကျွမ်းကျင်ပညာရှင် Mario Goodman က Twitter မှာရေးပါတယ်WHO ကိုယ်စားလှယ်အဖွဲ့အနေနဲ့ဝူဟန်မြို့ရင်းကဆေးရုံတွေကိုတိုက်ရောက်မှာဖြစ်တယ်လို့ပထမဆုံးရောဂါဖြစ်ပွားမှုတွေနဲ့ဆက်ဆက်နေတဲ့ဟော်နန်ပင်လယ်ဆားဆေးလိုနေရာတွေကိုတိုက်ရောက်မှာဖြစ်တယ်လို့လည်းကြေညာထားပါတယ်။ရောဂါပိုးရဲ့ဇင်းမြစ်ကိုသိရှိနိုင်ရေးသိပ္ပံဆိုင်ရာတွေ့ရှိချက်တွေအပေါ်အခြေခံတဲ့ယူဆချက်တွေတော်တော်များများရရှိတာပြီးဖြစ်ကြောင်းလည်း WHO ကထူထောင်မှရေးသားထားပါတယ်။ဒါပေမဲ့ရောဂါစတင်ဖြစ်ပွားရာနေရာကိုတချိန်တိုက်ရောက်ဆစ်ဆေးရုံနဲ့ရောဂါဇင်းမြစ်ကိုအတိအပြည့်ပြောကြားနိုင်ပွဲမရှိဘူးလို့လည်း AFP သတင်းကပြောပါတယ်ခင်ဗျာလူမျိုးရေးတရားမျှတမှုကိုတောင်းဆိုနေတဲ့ Black Lives Matter BLM လှုပ်ရှားမှုကိုငြိမ်းချမ်းရေးနိုဘယ်ဆုရှင်ပြင်ဖို့အစိုးပြုထားတယ်လို့နော်ဝေပါလီမန်အမတ်တခုကပြောပါတယ်2013ခုနှစ်မှာစတင်ခဲ့တဲ့ Black Lives Matter လူမျိုးရေးရဲ့အသက်လည်းအရေးကြီးပါတယ်ဆိုတဲ့လှုပ်ရှားမှုကပြီးခဲ့တဲ့နှစ်မေလက American လူမျိုးမျိုးသား George Floyd လူမျိုးရေးလက်ထက်အသက်ဆုံးရှုံးရပြီးတဲ့နောက်မှာပိုပြီးအချိန်မြင့်တက်လာခဲ့တာဖြစ်ပါတယ်။အသက်ရှူလို့မရဘူးလို့အော်နေတဲ့ကြားကလူဖြူရဲအရာရှိကလူမဲအမျိုးသား Floyd ရဲ့ Go အပေါ်ရှင်းမိနစ်ကြာဒူးထောက်ဖမ်းဆီးထားပြီးတဲ့နောက် Floyd သေဆုံးသွားခဲ့ရတာဖြစ်ပါတယ်။အဲ့ဒီဖြစ်ရပ်က American နိုင်ငံတော် Black Lives Matter လို့ခေါ်တဲ့ဆန္ဒပြပွဲတွေကိုအချိန်မြင့်တက်သွားစေတယ်လို့ကမ္ဘာအနှံ့လဲပြန့်နှံ့သွားတာဖြစ်ပါတယ်။ BLM လှုပ်ရှားမှုကလူမျိုးရေးတရားမျှတမှုကိုတောင်းဆိုတဲ့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကြီးဖြစ်လာကြောင်းပြန်လှုပ်ရှားမှုကိုနိုဘယ်ကြီးကြီးစုအတွက်အစိုးပြုထားသူ Norway Socialist အမတ် Peter ID က AFP ကိုပြောပါတယ်။ဒီလှုပ်ရှားမှုကနိုင်ငံပေါင်းစုံကိုပြန်သွားခဲ့တယ်လို့လူမျိုးရေးမပြတ်မတဖြစ်မှုကိုတိုက်ဖျက်ရေးလူတွေသတိပြုမိလောက်အရေးကြီးတဲ့ဆောင်ရွက်ချက်တစ်ခုဖြစ်လာတယ်လို့လည်းသူကပြောပါတယ်။ Nobel ဆုစကူရရှိသူတွေကိုအော်တိုဘာလကစတင်ပြီးကြေညာမှဖြစ်ပါတယ်။မနေ့ကနိုဘယ်ကြီးကြီးစုကိုကမ္ဘာစားနပ်ရေးကအစီအစဉ် WFP ကစကူရရှိခဲ့ပါတယ်ခင်ဗျ။ ဆိုရှယ်မီဒီယာတွေအနေနဲ့လူမျိုးရေးခွဲခြားမှုကိုတိုက်ဖျက်ရေးပိုပြီးအထောက်ကျပံပေးဖို့English Premier League ကတိုက်တွန်းလိုက်ပါတယ်။ Premier League ဘောလုံးသမားတွေဖြစ်တဲ့ Manchester United ကစားသမား Issa Dunsavé နဲ့ Anthony Martial, West Brom အသင်းက Romain Sawyers တို့ဒီတစ်ပတ်ထဲ online ကနေလူမျိုးရေးခွဲခြားတဲ့ရေးသားချက်တွေနဲ့စော်ကားတိုက်ခိုက်ခံရပြီးမှအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ Romain Sawyers ကိုလူမျိုးရေးခွဲခြားတဲ့ message တွေရောက်လာပြီးတဲ့နောက်မှာ West Brom ဘောလုံးကလပ်ကရဲတပ်ဖွဲ့ကိုတိုင်ကြားခဲ့ပါတယ်။အဲ့ဒီပွဲမှာ West Brom က Man City ကို 5-0 မရှိနဲ့ရှုံးနေကြတာဖြစ်ပါတယ်။ Man United ဘောလုံးကစားသမားတို့ကလည်းဗုဒ္ဓဦးနေကမမျှော်လင့်ပဲဇယားအဆုံးက Sheffield United ကိုရှုံးနေခဲ့ပြီးတဲ့နောက်မှာလူမျိုးရေးခွဲခြားမှုအရေးသားတွေနဲ့ထုံးနဲ့တိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ကစားသမားတွေပေါ်လူမျိုးရေးခွဲခြားစော်ကားမှုတွေကိုဒီတစ်ပတ်ထဲတွေ့မြင်ရတာကထိတ်လန့်တုန်လှုပ်စရာဖြစ်ကြောင်းနဲ့ online ကနေအမုန်းတရားတွေဖြန့်ဖြူးနေတာတွေကိုတိုက်ဖျက်ဖို့ကPremier League ရဲ့ဦးစားပေးလုပ်ရမယ့်လုပ်ငန်းတာဝန်လို့ Premier League အမှုဆောင်အရာရှိချုပ် Richard Masters ကတောက်ကြနေကပြောပါတယ်။ Premier League အနေနဲ့လူမှုမီဒီယာကုမ္ပဏီတွေနဲ့ပုံမှန်ဆွေးနွေးနေပြီးသူတို့ရဲ့ Social Media Platform တွေပေါ်ကလူမျိုးရေးခွဲခြားမှုတွေကိုပိုပြီးအရေးယူတိုက်ဖျက်ပေးဖို့တွန်းအားပေးနေရကြောင်းလည်း Richard Masters ကပြောပါတယ်။ West Brom ကစားသမား Romain Sawyers ကိုလူမျိုးရေးခွဲခြားတိုက်ခိုက်တာက Man City ရရှိသွားတဲ့တတိယဂိုးမှာသူမလုံးမိတာကြောင့်ဖြစ်ပေါ်ရပါတယ်။ West Brom team manager Sam Allardyce ကတော့အခုလိုစော်ကားတိုက်ခိုက်သူတွေတာဝန်ခံလာနိုင်အောင်ဘယ်လိုအဖြစ်ပေးနိုင်မလဲဆိုတဲ့အပေါ်မှာမေးခွန်းထုတ်လိုက်ပါတယ်။ Manchester United အသင်းကတော့သူတို့ကစားသမားတဦးကိုလူမျိုးခွဲခြားစော်ကားသူတွေဟာအုံနောက်မရှိတဲ့ငတုံးကားတွေဆိုပြီးဝေဖန်ရှုတ်ချတဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာခဲ့တာပါအခုတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျင်တော်ဝင်းမင်ပါဖွဲ့စည်းပုံအခြေခံဥပဒေတွေကိုလိုက်နာမှုမရှိတဲ့အခါဖျက်သိမ်းခဲ့ရတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောခဲ့တာဟာသင်တန်းမှာသုံးတာသာဖြစ်ပြီးတကယ်လက်တွေ့မှာတော့ကာကွယ်သွားမှာဖြစ်တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကစနေနေ့မှာဖြေရှင်းချက်ထုတ်ပြန်လိုက်တာကတက်မတော်ရဲ့အဓိကမူဝါဒကိုသေချာအောင်နဲ့နိုင်ငံရေးအရထိတ်တိုက်ပြဖို့နဲလာတဲ့လမ်းစသဘောဖြစ်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။ MIPS မြမငင်းချင်းနဲ့လုံချုံအင်စတီတူအမှုဆောင်ဒါရိုက်တာဒေါက်တာမင်းစောဦးက
ပထမကျွန်တော်တို့ကာကွယ်ဥပဒေပြောရတဲ့မှာဖွဲ့စည်းပုံအခြေခံဥပဒေကိုဆောင်ရှောင်းမယ်လို့ပြောတယ်။နောက်တစ်ဆင့်ကျတော့ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာမှုမရှိရင်အဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုရုပ်သိမ်းလိုက်တင်နေရုပ်သိမ်းလို့ရတယ်ဆိုတဲ့ပုံစံမျိုးပေါ့နော်။အဲ့လိုပြောတဲ့ဟာမှာရှိနေနောက်နေရသဘောသဘာဝကြီးမတူတဲ့ဟာလိုမျိုးပေါ့နော်။အဓိပ္ပာယ်ပြန်ဆိုကြတာတွေရှိတော့အဲ့ဒီပေါ်မှာတမတော်ကနေပြီးတော့သူတို့ရဲ့အဓိကရည်မှန်းချက်ကတော့2008ဖွဲ့စည်းပုံကာကွယ်စောင့်ရှောက်ရေးကတမတော်ရဲ့အဓိကအခြေခံကြားလည်မူဝါဒဖြစ်တယ်ဆိုတဲ့ဟာကိုသူတို့ကထပ်မံပြီးရှင်းလင်းတဲ့သဘောပါပဲ
။အဲ့ဒီတော့အရင်ကအခုလိုဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းနိုင်တဲ့သဘောနဲ့တမတော်ပြောခွင့်ရဗိုလ်ချုပ်စော်မိတ်ထွန်းကလည်းအာဏာမသိမ်းဘူးလို့အပြတ်မပြောနိုင်ကြောင်းတွေပြောခဲ့ပြီးမှပြည်ရင်းပြည်ပအဖွဲ့စည်းအသီးသီးဖြင့်နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကြီးကပါသို့ရင်တကြီးဥပဒေတိုင်းငြိမ်းချမ်းစွာဖြည့်ဆင်းကြဖို့ပြောပြီးမှဖြစ်လာတဲ့ပေါ်အကြောင်းရင်းဖြစ်နိုင်တာကိုဆက်မေးရမှာဒေါက်တာမင်းစောက
ဟောဒါလည်းတရားမှုရှိပါတယ်နောက်တစ်ခုတရားမှုကတော့ဒီ Supreme Court တရားရုံးချုပ်ကနေပြီးတော့ပြင်တဲ့စာချုပ်လာပေါ်မှာသူကငင်းပယ်တာမျိုးမလုပ်ပင်နဲ့စဉ်းစားဖုံးဖြတ်မယ်ဆိုတော့သဘောမျိုးပါတဲ့အခါမှာလည်းတမတော်အတွက်ဒီလူသွားလွတ်သွားရှိသွားတဲ့ဟာလည်းတမိုင်းပါတာပေါ့နော်မဟုတ်လို့ရှင်ဒါထိတ်တိုက်အချက်တဲကိုရောက်ပေါ်နေတာပေါ့အခုကတော့ဒီအချက်တဲလေးကတစုံတရာရှောင်ထွက်လိုက်နေတဲ့အနေအထားမျိုးရှိတယ်ပေါ့နော်အဲနောက်တစ်ခုကလည်းအခုဒီ escalation ပေါ့နော်ဒါတစ်ဆင့်နောက်ကိုပြန်ထိတ်တိုက်တွေးမဲ့အခြေအနေနဲ့နောက်ကိုတစ်ဆင့်တော့ပြန်ဆုတ်သွားတယ်ဆိုတော့သဘောလည်းဆောင်ပါတယ်အဲ့ဒီဟာနောက်ပြီးနေပြီးတော့မှလည်းအခုကြားနေရတဲ့ညီနိုင်မွေလုံနေဆိုတော့အဲနှစ်ဖက်လုံးကတော့ပေါ့နော်ဒီလိုပြဿနာအကြီးကြီးမဖြစ်အောင်တော့အတန်းနိုင်ဆုံးရှောင်းနိုင်ရှောင်းမှုကြိုးစားကြပါလိမ့်မယ်ဖြစ်မှာအဲဒီနိုင်မှုတွေကိုဒါတစုံတရာအပြုသဘောဆောင်ပြီးတော့တက်ရောက်နိုင်တဲ့အနေအထားမျိုးလည်းရှိနိုင်ပါ
ဒီပေါ်ရွေးကောက်ပွဲအနိုင်ရလက်ရှိအစိုးရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရဒေါက်တာမျိုးညွန့်ကိုမေးရမှာ
အခုတက်မလို့ရဲ့ထုတ်ပြန်ချက်ကြောင့်ဗာပြောပြည်သူများရဲ့စိုးရင်ပူပါမှုတော့ထိုက်လျောက်ရောနေသွားပါတယ်တို့ပြီးမင်းဒီဟာကပြည်ပြအဖြစ်ရောလည်းမဟုတ်ပေပါဘူးကျွန်တော်တို့လည်းဖယ်လိကုန်ချေကဥပဒေနဲ့ဒီဥပဒေပေါင်းတွင်မှာအင်တိုင်းလို့ရတယ်အရာအလုံးတွေဆုံးဆွေးနွေးမှုကသင်္ကေတရှိပါတယ်သို့တော့ဥပဒေကိုပေါင်းကျော်တဲ့တောင်းဆိုမှုတွေတက်တာတော့ဒီဆွေးနွေးပွဲတွေကအကျိုးရှိကိုမြင်ပါဘူးသူဖြင့်ကျွန်တော်တို့ဒုတိယအကြိမ်ဆက်တော့ခေါ်ပေးဖို့ဆိုတာက မနေ့ကဆိုရင်လည်းဒုတိယအကြိမ်လွှတ်တော်ရဲ့တက်တန်းကုန်ပြီလို့တော့ဖွဲ့စည်းပုံမှာဆိုပါတယ်အဲ့ဒါကိုကျွန်တော်ကြီးတို့ချင်းညီနိုင်ပြီးတော့ပြန်ခေါ်တယ်ဆိုရင်ဒါဖွဲ့စည်းပုံကိုချုပ်ထောက်တာပဲဖြစ်ပါတယ
်အဲ့ဒီတော့အခုလို့တက်မတော်ကတေးကြအောင်သဘောထားထုတ်ပြန်တာကြောင့်ရှေ့မှာဘလို့တည့်ရမှုရှိနေတာကိုဆက်မေးရမှာဒေါက်တာမင်းစောဦးက
ခင်ဗျဒီလိုမျိုးဒါဆိုလို့ရှိရင်အဲ့တော့တမတော်ကအခုပြောနေတဲ့အာနာသိမ့်နေဆိုတဲ့ဟာကတောင်ရှိဖွဲ့စည်းပုံအခြေခံဥပဒေအရဆိုလို့ရှိရင်တမတော်ကဘလို့အနေထားမျိုးမှာဝင်ရောက်ထိသိမ့်နိုင်လဲဆိုတာကတော့ဟိုအကန့်အသတ်နဲ့ကိုထားရတာကိုတွေ့ရပါတယ်။အဲ့တော့ရေးပေါ်အခြေအနေကြီးညာပြစ်လို့အဲ့နိုင်ငံတော်အာနာကိုယူရတယ်ဆိုတော့မှသူ့မှာအကန့်အသတ်ရှိတယ်။6လနဲ့6လနှစ်ခါပဲတိုးလို့ရတော့တစ်နှစ်လောက်ပဲသူပြီးအဲ့အတွင်းမှာသူတို့အာနာထိန်းလို့ရပြီသူတို့ရွေးကောက်ပဲလုပ်ပြီးပြန်ကိုလွှဲရမှာဖြစ်တယ
်။အခုလိုအခြေအနေကြောင့်ရှိမှာဆက်တည့်ရောက်မှုရှိနိုင်တာကိုနိုင်ငံရေးသုံးသက်သူတင်းဘဝမဂ္ဂဇင်းအယ်ဒီတာချုပ်ဟောင်းဒေါက်တာတင်မောင်တန်းကိုမေးရမှာ
ရေဘူးအားဖြင့်တော့အကောင့်ဘက်ကိုပြတဲ့အလင်းလေးကိုနည်းနည်းတွေ့ရတယ်လို့ပြောမှာပေါ့နော်ဒါပေမဲ့ဆက်လက်ညီတိုင်းကိုတော့လိုနေမယ်ထင်တယ်စကားပြောနိုင်ပြီဆိုလို့ရှိရင်ကိုဒါတော်တော်ကောင်းပါပြီအရင်ဟာနဲ့နိုင်ရှင်ကြည့်ပြီးပြောမယ်ဆိုရင်တော့အာနာသိမဲ့အနေထားကနေနည်းနည်းလေးပြန်ပြီးတော့ကျွန်တော်တို့ဆုတ်သွားတဲ့အနေအထားများဖြစ်မလားလို့အတိတ်တကောက်ယူလို့တော့ရတယ်။ဒါပေမဲ့အဲ့ဒီတင်းမာမှုတွေရှိနေတဲ့များအန္တရာယ်ကတော့ရှိနေသေးတယ်
။တကယ်တော့တနည်းလာနေမှာလွတ်တော်သေးခေါ်ဖို့နီးလာချိန်မှာအခုရွေးကောက်ပွဲပြီးနိုင်ငံရေးတင်းမာမှုတွေစပြေလည်လာဖို့လမ်းစဘလို့ဆက်ဖြစ်လာမှာကိုစောင့်ကြည့်အောင်မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပါ
ရိုဟင်ဂျာဒုက္ခသည်တွေကိုအတုလိုက်ဗာချမ်းချကျွန်းပေါ်ပြောင်းရွှေ့ပေးနေရမှာဒီသတင်းပတ်စနေနေ့မှာလည်းနောက်ထပ်ဒုက္ခသည်1400ကျော်ရွှေ့ပြောင်းခဲ့ပါတယ်မြန်မာပြည်ပြန်ရေးနှောင့်နှေးနေသလိုစာဝိနေရေးတွေပါခက်ခဲလာတာကြောင့်သူတို့အတွက်ရွေးချယ်စရာမရှိပဲပြောင်းရွှေ့ခံနေရတာလို့ဒုက္ခသည်တွေကပြောပါတယ်ကျမစုမုံစုံစမ်းမေးမြန်းထားတာနားဆင်ပါရှင်မြန်မာပြည်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်1000ကျော်ခိုလုံနေထိုင်တဲ့ဒုက္ခသည်စခန်းတွေမှာလူဦးရေထူထပ်များပြားလွန်းလာလို့ဘင်္ဂလားဒေ့ရှ်ဆိုရာကပါစန်းချကျွန်းစီလူစုခွဲပြီးအတုပ်လိုက်ရွှေပြောင်းနေရာချပေးနေတာ2020နှစ်ကုန်ပိုင်းကနေစလို့အခုဆို3ချိန်ရှိပြီးဖြစ်ပါတယ်2021ခုနှစ်နှစ်စမိုက်မှာပို့တဲ့တတိယအကြိမ်အတုပ်အတွက် 3500 တွေကဇန်နဝါရီလ29ရက်နေ့တောက်ကြနေမှာတော့ပထမအုပ်စုလူပေါင်း 1,800 ကျော်စနေနေ့မှာတော့ဒုတိယအုပ်စုလူပေါင်း 1,400 ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းကမ်းခြေကနေပါစန်းချကျွန်းစီကိုရွှေပြောင်းပေးနေတာပါနောက်ဆုံးအချိန်လေးကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံစကော့စ်ဘဇာခရိုင်ဘာလူခါလီဒုက္ခသည်စခန်းကဥကြုံမြင့်ကပြောပြပါတယ
်ဇန်နဝါရီလ29ရက်နေ့ဇန်နဝါရီလ29ရက်နေ့စီအပေါ်တော့လူရဲ့တန်းတောင်ကြပါဝင်ဖြစ်ပါတယ်ခင်ဗျာမတော်ဖြစ်ပြီးတော့29ရက်နေ့တပုံးတုံးစင်နေရတပုံးအဲ့ဒီလူတွေက2000ဆက်ကျဲလာတဲ့လူတွေပါဝင်ပါတယ်ဟုတ်2000ဆက်ကောင်မှာမင်းရဲ့ရှင်းလေးကလာလူတွေပါဝင်ဖြစ်ကြပါဘူးဟုတ်ကဲ့အဒီကတော့ဗျာအစီအပါကအစိုးရကျွန်တော်ဒီကတော့ပတ်စရာမြန်မာနိုင်ငံကညောတော့ဆ ਾਇ ရတာလေနီးသိကြပါပြီဒီကနေ့အစီအတော့မင်းဆန်တဲ့လေညောင်းတဲ့ဒီလိုပတ်စရာကိုဆန်လို့လက်ကောက်သွားတဲ့ဘာကတော့မှလက်ကောက်ပါလိမ့်မရှိရတဲ့လူတွေကရေးစရာလည်းမရှိရဲ့ဒေသလေးစကားအဲမှာလဲဘာလဲနေရမပြေရမှုကြောင့်လဲနောက်အလောတိုင်လဲကပ်ပါမှုကြောင့်ဘတ်တာရင်တုံးကိုတွက်ပေးရတာဖြစ်ပါတယ်ခင်ဗျာ
ပါစညာကျွန်းစီကိုသွားမဲ့သူတွေကိုထောက်ပံ့ငွေကြေးပေးတဲ့အပြင်အလုတ်ကိုင်းခွင့်လန်းလည်းရှိတယ်လို့စကန်တာဝန်ခံနေနဲ့ဘင်္ဂလားဒေ့ရှ်ဆိုရဘက်ကပြောခဲ့တယ်လို့လည်းဥကြုံမြင့်ကပြောပြပါတယ
်ဘင်္ဂလားဒေ့ရှ်ဆိုရဘက်ကအရင်ကလည်းဒီစကန်တာဝန်ခံတွေကပြောတာအခုထားတဲ့လူတွေကိုသူကခလူးကျန်လိုက်စကန်ငွေ9000ကျပ်ပေးမယ်အဲမင်းလူတို့ကလူလုံးလောက်လောက်နေတိုင်းတို့ကတက်ပြီးသူကစီစဉ်ပေးမယ်အလုတ်ကိုင်းတွင်ပြပေးမယ်နောက်စီးပွားရေးငါးပန်းလုံးလုပ်ငန်းကြီးနောက်တစ်ချက်အလောကံကပြင်ပြစ်နေစီးပြီးတော့အဲဒီစကန်းတော်ဝင်ကံတရားဆက်သွားတာပဲဘာသာရေးစုံထတာဒီဒါအတော့လေးရှိရတဲ့ကြောင့်ဘာသာရေးတုံ့တော်လို့အများဆုံးကတော့ရောက်ဖို့စနာမရှိတာကိုသိရှိရပါတယ်ခင်ဗျာ
ဝိညာဒုက္ခတဲ့အများစုကတော့အနေရဲ့ရင်းကိုပဲပြန်လို့ကြတာပါဒီသတင်းမှတ်တွေအတွင်းမှာမြန်မာနိုင်ငံအတွင်းနိုင်ငံရေးခြေနေတင်းမာနေတာကိုလည်းသူတို့တွေစိုးရင်တကြီးစောင့်ကြည့်ခဲ့ကြတယ်လို့ဥကြုံမြင့်က VOA ကိုပြောပါတယ်ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာအစိုးရနဲ့ဒုက္ခတဲ့တွေပြန်လည်လက်ခံရေးအစီအစဉ်နဲ့နောင်နေနေချိန်မှာပဲကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကတော့ရိုဟင်ဂျာတွေဒီကျွန်းကိုပြောင်းတာဟာမိမိတို့ဆန္ဒအလျောက်ရွှေ့ပြောင်းတာမျိုးပဲဖြစ်စေချင်ပါတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကတိုက်တွန်းထားပါတယ် ပြီးခဲ့တဲ့2020ဒီဇင်ဘာလ4ရက်နေ့ခါပထမဆုံးအတုပ်ဖြစ်နေကြတော့ရိုဟင်ဂျာဒုက္ခသည်ပေါင်း1642ဦးဒုတိယအတုပ် 1804 ဦးကိုတော့2020ဒီဇင်ဘာ28ရက်မှာပြောင်းရွှေ့ပေးခဲ့တာပါဒီဒီဇင်2021ခုနှစ်မှာတော့ဇန်နဝါရီလ29ရက်နေ့မှာ1900ကျော်တစ်ချိန်ဇန်နဝါရီလ30ရက်နေ့မှာ1400ကျော်တစ်ချိန်လူအုပ်စုတွေခွဲပြီးတော့ဗာစန်းချားကျွန်းစီကိုပို့ဆောင်ပေးနေတာဖြစ်ပါတယ်ရှင်ကျွန်မဆုမမ
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မွတ်စလင်နိုင်ငံတွေအတော်များများကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်ထားတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအုပ်ချုပ်ရေးအမိန့်ထုတ်ပြီးတော့ပြန်ရုပ်သိမ်းလိုက်တဲ့ပုံမှာအမေရိကန်မွတ်စလင်တွေကကြိုဆိုလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ UNISALIM သတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာပြီးခဲ့တဲ့အမေရိကန်သမ္မတထရမ့်အစိုးရလက်ထက်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်ထားတာကိုသမ္မတဂျိုးဘိုင်ဒန်ကအုပ်ချုပ်ရေးအမိန့်ထုတ်ပြီးပြန်ရုပ်သိမ်းလိုက်တဲ့အပေါ်မှာအမေရိကန်မှာနေထိုင်ကြတဲ့မွတ်စလင်တွေကချီးကျူးလိုက်ပါတယ်။ Usman Jamal ဟာအမေရိကန်မွတ်စလင်ကောင်စီအဖွဲ့ကဖြစ်ပါတယ်
။ We were pretty delighted with the executive order that
သမ္မတဂျိုးဘိုင်ဒန်ကသူသမ္မတဖြစ်ပြီးတော့ပထမရက်မှာပဲပြီးခဲ့တဲ့သမ္မတထရန့်ဆိုရတက်တန်း၄နှစ်အတွင်းမွတ်စလင်တွေကိုပြည်ဝင်ခွင့်ပိတ်တဲ့အမိန့်ကိုပယ်ဖြတ်သွားမယ်လို့ကတိပြုထားတဲ့အုပ်ချုပ်ရေးအမိန့်ထုတ်ပြီးလုပ်ဆောင်တဲ့အပေါ်မှာကျွန်တော်တို့အလွန်ပဲကြင်နာမိပါတယ်
။အဲ့လိုပြည်ဝင်ခွင့်ဗီဇာပိတ်ပင်တာတွေကြောင့်ထိခိုက်မှုရှိတဲ့မွတ်စလင်တွေကလည်းဒါကိုကြိုဆိုလိုက်ပြီးတော့ဒီထဲမှာဗာဂျီးနီးယားပြည်နယ်မြောက်ပိုင်းမှာနေထိုင်တဲ့လေဗျားနယ်ပေါ်အမေရိကန်နိုင်ငံသားအဗရာအိုမက်စ်လည်းပါဝင်ပါတယ်
I definitely was skeptical when I heard about it being on his agenda as he was
running. အစိုးရကသူရွေးကောက်ပွဲဝင်ဖို့အတွက်မဲဆွယ်စည်းရုံးနေတော့သူလုံးမဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးကြားတော့ကတော့ကျမတကယ်ကိုမယုံခဲ့ပါဘူး။ဒါပေမဲ့သူကပေးထားတဲ့ကတိတိုင်လုပ်ခဲ့တဲ့အတွက်တကယ်ကိုကျေနပ်မိပါတယ်
။ Abraham Masha အမေရိကန်မှာမွေးပြီးတော့အမေရိကန်မှာပဲကြီးပြင်းလာသူဖြစ်ပြီး2019ခုနှစ်က Fairfax ခရိုင်ပညာရေးဘုတ်အဖွဲ့ဝင်ဖြစ်လာသူပါ။ပြီးခဲ့တဲ့သမ္မတ Trump အစိုးရလက်ထက်ပြည်ဝင်ခွင့်ဗီဇာတွေပိတ်လိုက်တာကြောင့်အမေရိကန်မှာရှိတဲ့သူ့ရဲ့အခြေအနေကိုပြန်ပြီးတော့မေးခွန်းထုတ်ခဲ့ရတယ်ဆိုပြီးတော့ပြောပါတယ်
။ And that honestly even made me feel kind of like a second classer. All of my friends, my peers
had to ပြည်ဝင်ခွင့်ဗီဇာတွေပိတ်လိုက်တဲ့အတွက်ကျမအနေနဲ့ဒုတိယတန်းစားနိုင်ငံသားတယောက်လိုခံစားခဲ့ရပါတယ်။ဘာကြောင့်လဲဆိုတော့ကျမရဲ့မိတ်ဆွေတငယ်ချင်းတွေအကုန်လုံးကသူတို့ရဲ့မိသားစုတွေဆွေမျိုးတွေကိုခေါ်ဖို့အခွင့်အရေးရကြသလိုတချို့အားလာရက်တွေနောက်ပြီးတော့ပွဲယူတာတို့ဆင်းဆက်တာတို့ကလေးမွေးတာတို့လို့ပွဲတွေလုပ်တဲ့အခါမှာလည်းအမျိုးရင်းစီကိုသွားနိုင်ချပါတယ်
။သမ္မတထရမ့်က2019ဇန်နဝါရီလကအုပ်ချုပ်ရေးအမိန့်ထုတ်ပြီးပြည်ဝင်ခွင့်ဗီဇာပိတ်လိုက်တဲ့နိုင်ငံတွေထဲမှာလီဗျားနိုင်ငံနဲ့အတူအီရန်၊အီရတ်၊ဆိုမာလီ၊ဆူဒန်၊ဆီးရီးယားနဲ့ယေမန်နိုင်ငံတွေပါဝင်ပါတယ်။အဲ့ဒီအမိန့်ကြောင့်အမေရိကန်နိုင်ငံကိုလုံခြုံရေးအရပြဿနာရှိတဲ့နိုင်ငံတွေကအနေရှိလာနိုင်တဲ့သူတွေမဝင်နိုင်အောင်ကာကွယ်ပေးခဲ့တယ်လို့ထရမ့်အစိုးရကတော့ပြောပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့သူသမ္မတဖြစ်ပြီးပထမရက်မှာပဲဒီအမိန့်ကိုပြန်ရုပ်သိမ်းလိုက်ပြီးဒါဟာကျွန်တော်တို့ရဲ့အမျိုးသားရေးစိတ်ဓာတ်မှာစွန့်ထင်းနေတဲ့အစွန်းထင်းကြီးဖြစ်သလိုရွှေပြောင်းအခြေချနေထိုင်သူတွေကိုကြိုဆိုတဲ့နှစ်ပေါင်းများစွာရှိလာခဲ့တဲ့အမေရိကန်ရဲ့ဓလေ့ထုံးစံလေးနဲ့လည်းမကိုက်ညီဘူးဆိုပြီးတော့ပြောလိုက်ပါတယ်။ဒါပြန်လူမှုဆိုင်ရာကိစ္စရပ်တွေပြုပြင်ပြောင်းလဲမဲ့သမ္မတဂျိုးဘိုင်ဒန်ရဲ့အစည်းအဝေးတွေကိုထောက်ခံတယ်လို့မွတ်စလင်အဖွဲ့တွေကပြောပါတယ
်။ I understand that we need to haveimmigration reform
ကျွန်တော်တို့အနေနဲ့လူမှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့ပြည်ပင်ပြောင်းလဲရေးတွေလုပ်ဖို့လိုတယ်ဆိုတာကျွန်တော်နားလည်ပြီးတော့ American Muslim တွေအနေနဲ့ဒါကိုထောက်ခံသွားမှာပါဘယ်လိုလုပ်တဲ့အတွက်ဒီနိုင်ငံမှာရွှေပြောင်းချေချနေထိုင်သူတွေကိုလာဖို့ခေါ်လာပြီးကျူးစွာပြီးတိုးတက်လာမှာဖြစ်ပါတယ
်သမ္မတဂျိုးဘိုင်ဒန်ဟာရွေးကောက်ပွဲမဲဆွဲစီးရုံးစဉ်တုန်းကပြည်ဝင်ဗီဇာပိတ်ပင်တာတွေကိုပြန်ရုပ်သိမ်းပြီးလူမှုကြီးကြပ်ရေးပြည်ပင်ပြောင်းလဲမှုတွေကြေကြေပြင်းပြင်းလုပ်သွားမယ်လို့ကတိပြုပြီးတော့မဲဆွဲစီးရုံးခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
UAE American အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်မများသတင်းအောင်ပါရှင် သမရဂျိုးဘိုင်ဒန်ရာထူးရယူပြီးပထမသတင်းဖတ်အတွင်းမှာပဲသူ့အရင်သမရဟောင်းဒေါ်နယ်ထရမ့်လက်ထက်ချမှတ်ထားခဲ့တဲ့မူဝါဒအတော်များများကိုပြောင်းလဲပြင်ဆင်ရေးအယုံဆိုင်လုဆောင်ခဲ့ပါတယ်။ဒါ့အပြင် COVID-19 ကရောဂါထိန်းချုပ်ရေးစီးပွားရေးလူဝင်မှုကြီးကြပ်ရေးနဲ့ဥရုယာတီပြောင်းလဲမှုတိုက်ဖျက်ရေးကိစ္စရဲ့ဆိုင်ရာအစီအစဉ်တွေကိုလည်းချပြခဲ့ပါတယ်။မီရှယ်ကွင်းသတင်းပေးပို့ထားတာကိုပြောပြပေးပါမယ်ရှင်။နိုင်ငံတွင်းစီးလုံးညီညွတ်မှုဖော်ဆောင်မယ်ဆိုတဲ့သတင်းစကားနဲ့အတူဇန်နဝါရီလ20ရက်နေ့ကသမ္မတဂျိုးဘိုင်ဒန်အမေရိကန်နိုင်ငံသမ္မတရာထူးကိုစတင်ထမ်းဆောင်ခဲ့ပါတယ
် With unity we can do great
things စီးညီညွတ်မှုနဲ့အတူရေးပါတဲ့ကြီးမြတ်တဲ့အလုပ်တွေကိုကျွန်တော်တို့လှုပ်ဆောင်နိုင်ပါတယ်အမားတွေကိုပြင်ဆင်နိုင်ပါတယ်လူတွေအတူတကွပူးပေါင်းဆောင်ရွက်လာအောင်ကျွန်တော်တို့လှုပ်ဆောင်နိုင်ပါတယ်
ဘိုင်ဒန်သမ္မတရာထူးရယူပြီးပထမသတင်းပတ်ချင်းမှာပဲသူ့အရင်သမ္မတဟောင်းဒေါ်နယ်ထရမ့်ချမှတ်ခဲ့တဲ့မူဝါဒတွေကိုပြင်ဆင်ပြောင်းလဲခဲ့ပါတယ်။သူမဲဆွေစီယူရေးကာလကဂရီပေးထားတဲ့အချက်အတော်များများကိုဘိုင်ဒန်ကဖြည့်ဆည်းခဲ့ပါတယ်။ဒါပေမဲ့ Republican အထက်လွှတ်တော်အမတ်မာကိုရူဘီယိုကတော့သမ္မတဘိုင်ဒန်ရဲ့အမိန့်အာဏာတွေအပေါ်မှာအခုလိုဝေဖန်ပြောဆိုပါတယ်
။ We now have a president who talks like a senator.
ပြောတော့သူကသူဘဟုအလေလက်ဝါဒီနိုင်ငံရေးအမြင်ရှိသူတယောက်လို့တကယ်တမ်းကျတော့လဝဲစုံအယူနဲ့အုပ်ချုပ်နေတဲ့သမ္မတတယောက်ကိုကျွန်တော်တို့ရထားတာပါ
သမ္မတဘိုင်ဒန်ရဲ့လှုပ်ဆောင်ချက်တွေကသူ့အရင်သမ္မတထရမ့်လက်ထက်ကလုပ်ကင်ခဲ့တာတွေအားလုံးကိုအပြင်းထန်ပြောင်းလဲဖြစ်ဖို့အရေးလက္ခဏာတွေပြနေတယ်လို့လေလာဆောင်ကြည့်သူတချို့ကပြောပါတယ်မာကတ်တက်ကသူကတွဲဘက်ပါမောက်ခတူဦးဖြစ်တဲ့ဂျူလီယာအာဇာရီကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် It's a signal of
ဒီရင်ဆိုရတဲ့လုံအောင်မတွေ့လမ်းကြောင်းကနေတောင်းနေရဆိုတဲ့အရေးလက္ခဏာပါသဘောထားကွဲမှုတွေကတော့အနေအထားတစ်ခုတည်းရှိမှာပါပဲဒါပေမဲ့ဒီမူဝါဒတော်တော်များများကလူကြိုက်များတဲ့မူဝါဒတွေဖြစ်တယ်ဆိုတာစစ်သားတွေကဖော်ပြနေပါတယ
်သမ္မတဘိုင်ဒန်ရဲ့ကနဦးခြေလှမ်းလှုပ်ဆောင်ချက်တွေကဗန်နာရေးအချက်အသေးကာလသမ္မတဟောင်းအိုဘားမားစတင်လာတော့ကအချိန်ကလှုပ်ဆောင်ချက်တွေနဲ့တထက်ထဲဖြစ်နေတယ်လို့ဆောင်ကြည့်လေ့လာသူတွေကပြောပါတယ်သမ္မတဘိုင်ဒန်အနေနဲ့ COVID-19 ကပ်ရောဂါအရေးအပြင်စီးပွားရေးရိုက်ခတ်မှုပြဿနာတွေလည်းရင်ဆိုင်ဖြေရှင်းရမှာဖြစ်ပါတယ်လို့ North Eastern တက္ကသိုလ်ကတွဲဘက်ပါမောက်ခ Nicholas Bochem ကပြောပါတယ်
The Obama stuff, I don't think that the messaging necessarily worked.
Obama လက်ထက်ကိုပြန်ပြောရရင်လဝဲလက်ရအားလုံးအတူတူတွဲလို့ကြတာကအမြဲအလုပ်မဖြစ်ခဲ့ပါဘူး။အခုလည်းဒီလိုပါပဲ။တဲ့အလုပ်ဖြစ်မယ်လို့မထင်ပါဘူး။လက်ရှိမှာသဘောထားကွဲလွဲမှုတွေတိတိတသာရှိနေတဲ့နိုင်ငံအတွင်းမှာဒါကခက်ခဲတဲ့အခြေအနေပါ
။သမ္မတဟောင်းထရမ့်အပေါ်တရားဆွဲဆိုမှုတွေကိုသူ့အနေနဲ့ထောက်ခံကြောင်းလဲဘိုင်ဒန်ကပြောပါတယ်။ဒီလိုတရားဆွဲဆိုမှုတွေနဲ့ပတ်သက်ပြီးအထက်လွှတ်တော်ကစစ်ဆေးကြားနာမှုတွေကို February 6ရက်နေ့မှာလုပ်ဖို့သတ်မှတ်ထားပါတယ်။ January 6ရက်နေ့တုန်းက American လွှတ်တော်အဆောက်အဦကိုအကြမ်းဖက်ဝင်ရောက်စီးနှင်းမှုတွေဖြစ်ရတာဟာသမ္မတ Trump ရဲ့လှုံ့ဆော်သွေးထုတ်မှုတွေပါဝင်နေဆိုပြီး Trump ကိုအောက်လွှတ်တော်ကတရားဆွဲဆိုခဲ့တာပါ။ Trump ကဆွဆွဲချက်တွေကိုညှင်းဆုပ်ခဲ့တယ်လို့ဒီအကြမ်းဖက်လုပ်ရက်တွေကိုလည်းရှုတ်ချပြစ်တင်ခဲ့ပါတယ်။ဒါပေမဲ့အထက်လွှတ်တော်ဒီမိုကရက်တွေကဒီဖြစ်ရက်တွေအတွက်သမ္မတထရမ့်တာဝန်ခံမှုရှိရမယ်လို့ပြောဆိုနေကြတာပါပါတီနည်းအကြသဘောထားကွဲလွဲမှုတွေနဲ့ပတ်သက်လို့တော့ဒီကိစ္စမှာအမြင်ညီညွတ်နေဖို့မလိုဘူးလို့တွဲဘက်ပါမောက်ခဂျူလီယာအာဇာရီကပြောပါတယ
်သူကဆလုံးကတော့မူဝါဒတွေအတွက်တိုက်ခိုက်နေကြမှာပါဖြစ်လဲဖြစ်တင်ပါတယ်ဒီပုံမှာအများနဲ့ညီညွတ်နေဖို့မလိုအပ်ပါဘူး
လူငယ်တဲ့၄နှစ်တုန်းကဒီမိုကရက်တွေကထရမ့်ကိုဆွဆွဲခဲ့ဘူးတယ်လို့အခုလဲသမ္မတဘိုင်ဒန်ကသူ့ရင်သမ္မတဟောင်းလှုပ်ဆောင်ခဲ့တာတွေကိုဖျက်သိမ်းနေဆိုပြီး Republican တွေကဆွဆွဲမှုတွေရှိလာနိုင်ပါတယ
်မင်္ဂလာပါရှင်ဒီမနက်ငယ်တိုးမှရှိတဲ့လူ့ခွေရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒို့တန်ပတ်ကျင် Podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြားဖြစ်ပါတယ်ကျွန်မကတော့အေးရမှာဝန်ကြီးနဲ့ကျေးရွာတခုကရွာသားတွေဟာသူတို့ရဲ့မျိုးတွေကို Public Company တခုစီမရောင်းချင်တဲ့စိုးရိမ်စိတ်တွေများနေကြပါတယ်ဒီကိစ္စကရွာကိုတွေးကွဲစေခဲ့ပါပြီဒီဆောင်မကို Moon News Agency ကဝန်ဆောင်မွန်ကဆက်ပြောပြပေးသွားမှာပါ
နေနိုင်တိုင်းဒေသကြီးနဲ့မွန်ပြည်နယ်ဖိဆက်ရာနယ်နမိတ်နာကရွာလေးတစ်ခုမှာရှောက်ထားဆဲကြောက်မိုင်းစီမံကိန်းတစ်ခုကြောင့်ရွာသားအချင်းချင်းတွေးကွဲစရာတွေဖြစ်နေရပါပြီ။ဒီရွာကိုတနိကျလို့သိကြပြီးအပြင်ရွာနဲ့အတွင်းရွာဆိုပြီးတော့ရှိပါတယ်။အပြင်ရွာနားမှာတော့ပလက်ခပွန်းဆိုတဲ့တောင်ရှိပါတယ်။တောင်နဲ့ရွာကတမိုင်ဝန်းကျင်လောက်သာဝေးပါတယ်။အဲ့ဒီတောင်မှာအရေးအသွေးကောင်းတဲ့ကြောက်တွေထုတ်လုပ်ဖို့ကြောက်မိုင်းကုမ္ပဏီတွေကမကြာခဏဆုတလို့ကမ်းလှမ်းလာခဲ့ကြပါတယ်။ အဲ့ဒီအထဲမှာကမြန်မာရွှေအကြက်ကုမ္ပဏီဟာတောင်ပေါ်အမြေတွေကိုတမကတောင်ရဲ့အနီးဆုံးဖြစ်တဲ့တနိကြာအပြင်ရွာကိုပါရွာတစ်ကိုပြောင်းရွှေ့ဖို့ထိလုပ်နေတာပ
ါရောက်ပံပုတ်ရောလည်းပြဟမဟုတ်ပုတ်ရောမဟုတ်ဟာမက
ကျွန်တော်တို့မှာမိသားစုဝင်9ယောက်ရှိတယ်။တား2ယောက်ကဖုန်ကြီးဝတ်နဲ့ပရိယတိစတင်တိုင်းမှာပညာသင်နေတယ်။အငယ်ဆုံးသမီးက7တန်းနဲ့ကျောင်းတက်နေတယ်။ဒါတွေအလုံးထောက်ပနိုင်ဖို့ကဒီဥယျာဉ်ခြံကရတာပဲ။ဒီဥယျာဉ်ခြံတွေမရှိတော့ဘူးဆိုရင်ကျွန်တော်တို့တော့အရန်ခက်ခဲသွားမယ်။ဒါကြောင့်ကျွန်တော်တို့ဒီကနေမပြောင်းဘူး။ဥယျာဉ်ခြံတွေကိုလည်းမရောင်းဘူး။ဒီမှာပဲနေမယ်။လက်ရှိအလုပ်တွေကိုပဲလုပ်မယ်။
တနိကြာအပြင်ရွာမှာမျိုးရိုးစင်ဆက်နေထိုင်ခဲ့တဲ့နိုင်မီးကပြောပြခဲ့တာပါ။ကုမ္ပဏီကဘလက်ခမိုးတောင်ရဲ့မြေ68ဧကကိုအခြားနီးသုံးပြုခွင့်ပြုဖို့မြေလွတ်မြေလန့်မြေရိုင်းစီမံခန့်ခွဲရေးကော်မတီကိုပြီးခဲ့တဲ့2018ခုနှစ်ဖေဖော်ဝါရီလ28ရက်နေ့ကရှောက်ထားခဲ့ပါတယ်။ဧက2000ကျော်ရှိတဲ့တောင်ပေါ်မှာကုမ္ပဏီဘက်ကတောင်ပေါ်မြေဧက600ကျော်ကိုဝယ်ထားခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့တီမြေတွေအပါအဝင်တနိကြာကျေးရွာကဥယျာဉ်ခြံမြေအများစုဟာ2012ခုနှစ်လေယာမီဥပဒေအရလေယာမီလောက်ပိုင်ခွင့်ရှိသူအဖြစ်အတိမတ်ပြုလက်မှတ်တစ်ခုဖြစ်တဲ့ပုံစံခုနှစ်လေယာမီလောက်ပိုင်ခွင့်လက်မှတ်မရှိတဲ့အတွက်ကြောင့်ဈေးနှိမ်ခဲ့ရတယ်လို့ဒေသခံလက်သမားတချို့ကဆိုပါတယ်။တောင်ပေါ်မြေတွေကိုဝယ်ယူရမှာလဲမူလပိုင်ရှင်တချို့ကရောင်းချတဲ့မြေတွေပါဝင်တယ်လို့ကျူးကျော်လာရောက်နေထိုင်သူအယောက်30ခန့်ကရောင်းချတဲ့မြေတွေလည်းပါဝင်နေတယ်လို့ဒေသခံတွေကပြောပါတယ်။ကျူးကျော်နေထိုင်သူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုတော့ဒုတံဘက်ကစုံစမ်းပေမဲ့အချက်အလက်တွေမရှိသေးပါဘူး။ကျူးကျော်နေထိုင်သူတွေဟာမြေယာပိုင်ဆိုင်ခွင့်အထောက်အထားတွေမရှိပေမဲ့ကုမ္ပဏီဘက်ကပေးတဲ့ဈေးနဲ့ရောင်းချခဲ့တာပါ။အဲ့လိုရောင်းချခဲ့တဲ့သူတွေဟာရွာမှာနေထိုင်တာနှစ်နှစ်လောက်ပဲရှိသေးတယ်လို့ဒေသခံတွေကဆိုပါတယ်။နိုင်မင်းနေတဲ့အပြင်ရွာဒေသခံရွာသားတချို့ကတော့သူတို့မြေတွေကိုမရောင်းချင်ကြပါဘူး။မြန်မာရွှေအကြက်ကုမ္ပဏီကတော့ရွာသားတွေလက်ရှိနေထိုင်ရာမြေကိုရောင်းချတဲ့အလဲအထအနေနဲ့ရွာတစ်တိဆောက်ပေးဖို့အဆိုပြုထားတာပါ။တီလိုလောက်တာ18အင်္ဂါရှိတဲ့ရွာကိုနှချမ်းကွဲစေမဲ့အကြောင်းတစ်ခုဖြစ်စေခဲ့ပါတယ်။မြေယာတွေရောင်းချရမှာအတိတ်တသက်ပြုလုပ်ခဲ့တဲ့ရွာကောင်းဆောင်ကိုအများပိုင်းမြေနဲ့စကြက်မြေကိုကိုကျိုးအတွက်ရောင်းချလိုက်တယ်လို့ရွာသားတွေကသွတ်ဆွဲခဲ့ပြီး2019ခုနှစ်မေလကရေးမြုံနယ်ထွေအုပ်ရုံးကိုတန်ခါပေးပို့ခဲ့ပါတယ်။အဲ့ဒီလိုတိုင်ကြားတဲ့ရွာသား5ဦးနဲ့တန်ခါတစ်ပါးကိုရွာကောင်းဆောင်ကအတရေဖြတ်မှုနဲ့တရားပြန်ဆွဲထားကအခုချိန်ထိတရားရင်ဆိုင်နေရဆဲပါ။ရွာပြောင်းဖို့ကိုအိမ်ဟောင်စု6စုကငင်းပယ်နေပေမဲ့တစ်ဖက်မှာကရွာပြောင်းဖို့ကိုလိုလားနေကြပြန်ပါတယ်။နိုင်မီကတော့ရွာမှာနေတာသူတို့လောက်မကြသေးတဲ့လူတွေကပြောင်းချင်နေကြတယ်လို့ဆိုပါတယ
်ကျွန်တော်တို့အခုနေနေတဲ့တတိကျအပြင်ရွာဆိုတာဟိုးဘိုးဘွားလက်ထက်ကလေးကနေလာကြတာအခုမှပြောင်းရမယ်ဆိုတော့ကျွန်တော်တို့မပြောင်းချင်ဘူးဒီစီမံကိန်းအကောင့်ထည့်ဖို့ဖို့ကြောင်းမဲ့ခွဲရင်တော့ကျွန်တော်တို့ဒီတတိကျတရွာတဲ့တော့မဟုတ်ဘူးမကြီးရွာလည်းထိမယ်ဒီတောင်ကအလဲမှာရှိနေတာလေတောင်ရဲ့ပတ်လည်မှာရှိတဲ့ဥယျဉ်ခြံတွေလည်းမိုင်းခွဲတဲ့တန်းကိုထိမှာပဲ
။တနိကြာအပြင်ရွာမှာစက်ပြိုးမြေဧက400ကျော်ရှိပြီးတော့အသွင်းရွာမှာတော့ဧက300ကျော်ရှိပါတယ်။အများစုကတော့ရှေးရခင်ကလေးကဥယျာဉ်ခြံလုပ်ငန်းနဲ့တငါလုပ်ငန်းတွေကိုလုပ်ကံလာကြပါတယ်။နိုင်မီးရဲ့မြေကတော့ကုမ္ပဏီကတိစောက်ပေးမဲ့တနိကြာဆံပြကြီးရွာတိစောက်ပေးမဲ့မြေနေရာထဲမှာပါဝင်နေတာပါ။ရွာတက်တာပြီးဆောက်ပြီဆိုရင်သူတို့ရဲ့လောက်ကန်စားတောက်စရာနေရာပြောက်ွယ်သွားမှာပါ။ဒါကြောင့်သူတို့ကမရွှေ့ပြောင်းချင်ကြပါဘူး။ဒါပေမဲ့မြန်မာရွှေအကရစ်ကြောက်ထုတ်လုပ်ရေးကုမ္ပဏီကကြေးရွာဖွံ့ဖြိုးရေးအတွက်ဆိုပြီးတော့တနိကြာအပြင်ရွာနဲ့အသွင်းရွာကြားကမြေ12ဧကပေါ်မှာရွှေ့ပြောင်းပြီးစံပြကြေးရွာအဖြစ်ရွာတက်တီဆောက်ပေးဖို့ကထောက်ခံကြောင်းလက်မှတ်တွေကောက်ယူနေပါတယ
်။
သူတို့အောက်တဲ့ဖော်နေတဲ့တနိကြာစံပြရွာဆိုတော့ကျွန်တော်တို့ကဘာမှအကျိုးရှိမှာမဟုတ်ဘူး။ကုမ္ပဏီဘက်ကရင်းနှီးမြှုပ်နှံဖို့အတွက်ပဲဖြစ်နေတယ်။ကျွန်တော်တို့ပြည်သူအတွက်ကတော့အကျိုးရောက်ဖို့ပဲရှိပါတယ်
။ဒါကတော့ဘလက်ခမောတောင်ကာကွယ်ရေးအဖွဲ့မှနိုင်ဟန်တာကပြောပြထားတာဖြစ်ပါတယ်။ကုမ္ပဏီဘက်ကဒုအထံကဆက်သွယ်မေးမြန်းကြည့်ရမှာတော့ပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကမွန်ပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တွေလက်ရှိအကောင့်ထည့်ဖော်နေတဲ့တနိကြာစံပြကြေးရွာကိုလာကြည့်ခဲ့ကြတယ်လို့သိရပါတယ်။ဒေသခံတွေကုမ္ပဏီတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့စဉ်ကမွန်ပြည်နယ်အစိုးရရဲ့သဘောထားမှတ်ချက်ကိုမြန်မာရွှေဧကရစ်ကုမ္ပဏီရဲ့ Managing Director ဦးကြည်စိုးကအခုလိုပဲပြောပြခဲ့ပါတယ်
။သူတို့အနေနဲ့ကတော့ဒီကုမ္ပဏီရဲ့ဒီဟိုဘောဒီလုပ်ပေးတဲ့အပေါ်မှာသူတို့အနေနဲ့သဘောတူတယ်ပေါ့နော်။သဘောတူပါတယ်။
အခုကကျွန်တော်တို့တင်ပြထားတဲ့အတိုင်းပါပဲသူတို့လည်းကောင်းတဲ့လူဟလာကောင်းတဲ့လူ၄ဦးပေါ့အကြောင်းရင်းတဲ့လူလည်းနေလို့ရတယ်လက်ရှိမှာဆက်လို့ဟာပြောင်းနေတဲ့လူတော့ပြောင်းပြီးသားအသေးချာလေးလုပ်ပြီးပါဆိုတော့ကျွန်တော်တို့အကွက်လေးပေါ်ပြီးတော့မှတကယ်စမိတကြလေးကျွန်တော်တို့လုပ်ပြီးသားပါတယ်
အခုလက်ရှိတနိကြာအပြင်ရွာနဲ့တနိကြာအသွင်းရွာကြားမှာရွာတစ်တည်ဆောက်မဲ့မြေနေရာမှာအကောင်ထဲပေါ်နေတဲ့ဇံပြကြီးရွာဟာမိသားစုတစုကိုပေးတရားပတ်လည်မြေခွက်ရိုက်ပြီးတော့ပေးသွားဖို့ရှိတယ်လို့ဦးကြည်စိုးကပြောပါတယ်
။တစ်ခုနှလုံးရှိဝင်မယ်လဲကျွန်တော်တို့ကအရင်တစ်လုံးနဲ့ခက်ချက်လုံးကျွန်တော်တို့ဆက်ပြီးနေမှာပေါ့နော်။မိသားစုတစုကိုပေးတရားပတ်လည်ပေးတရားပတ်လည်အခုတူဆင်းရဲစကြပေါ့။လေဘောကပင်ပါးတယ်လမ်းနဲ့
ဒါပေမဲ့ကြောက်မိုင်းထုတ်လုပ်ဖို့ကကုမ္ပဏီဘက်ကတပါဝနဲ့လူမှုပတ်ဝန်းကျင်ထိခိုက်မှုမရှိစေရေးစမ်းစစ်ချက် EIA SIA တင်ထားတာရှိပေမဲ့အခုချိန်ထိမကြသေးဘူးလို့မွန်ပြည်နယ်အစိုးရအဖွဲ့ဝင်တယန်စာသားနဲ့တပါဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကပြောပါတယ
်
ကျောင်းမိုင်းထုတ်မယ်ဆိုရင်ဘယ်ကုမ္ပဏီပဲဖြစ်ဖြစ် EIA SIA ရှောက်ရမှာပဲလေအခုကုမ္ပဏီကလည်းရှောက်ထားတယ်မကြသေးဘူးကုမ္ပဏီဘက်ကတုံဘောကမြေ68ဧကကိုချုပ်တူကိုရေလောက်ဖို့အတွက်အခြားနီ30ခွေရှောက်ထားတယ်အခြားနီ30ခွေရမှတူတူလောက်လို့ရမယ
်လက်ရှိအချိန်မှာတော့ကုမ္ပဏီဘက်ကရှောက်ထားတဲ့အခြားနီ30ခွေမကြသေးတဲ့အတွက်ကြောင့်ကုမ္ပဏီဘက်ကကြောက်ထုတ်လုပ်ခွင့်မရသေးဘူးလို့သိရပါတယ်ကြောက်ထလုတ်ခွင့်ရလာမယ်ဆိုရင်လေဒေတာခံတွေအတွက်အကြီးမားဆုံးစိန်ခေါ်မှုတစ်ခုဖြစ်လာနိုင်တယ်လို့မွန်ဒေတာရရော်ဖုန်ဖြူရေမကရူအဖွဲ့မှတရိုက်တာမိဖြူကဆိုပါတယ်အ
ာဒေတာအေရောမိုင်းမင်္ဂလာဝန်လေးအ
ာဒီတောင်ကိုကြောက်ထလုတ်ဖို့ချောင်းပိုင်းခွဲပြီဆိုတာနဲ့အဓိကခံရတဲ့သူတွေကတော့အထူးသဖြင့်မကြီးကြီးရွာဓဏီကြအပြင်ရွာနဲ့အတွင်းရွာကပြည်သူတွေပဲသူတို့ကဒီတောင်ကရေကိုပဲအားကိုးနေရတာဆိုတော့ပထမတစ်ချက်ကရေရင်းမြစ်တွေထိခိုက်မယ်ဒုတိယတစ်ချက်ကတော့ဒေသခံတွေအားထားနေရတဲ့ဥယျာဉ်ခြံတွေထိခိုက်မယ်ပေါ့နော်နောက်ဆက်တွဲတွေကတော့မိသားစုစားဝတ်နေရေးထိခိုက်လာနိုင်မယ်မွန်ပြည်နယ်ဟာကြောက်မိုင်းကြောက်ဒေသခံတွေထိခိုက်နေတာကိုလက်တွေ့တာတကများစွာနဲ့ကြုံတွေ့ခဲ့ဖူးတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်ဒီကရက်2019ခုနှစ်ဩဂတ်လကပေါင်မြို့နယ်တဲဖြူကုန်းကျေးရွာအုပ်စုကမလတ်တောင်မိသားပြူကြပြီးတောင်ပဝန်းကျင်မှာနေထိုင်တဲ့မိသားစုတွေမြေအောက်ကိုမြေညော့တည်ဆုံခဲ့ရပါတယ်။မွန်ပြည်နယ်အတွင်းမှာထွေအောက်ကလိုင်စင်ချပေးထားတဲ့ကြောက်မိုင်းပေါင်းရာနဲ့ချီရှိပြီးတစ်တော်ကျွမ်းအတွင်းလောက်ပိုင်ခွင့်ရရှိထားတဲ့ကြောက်မိုင်းကုမ္ပဏီ22ခုရှိတဲ့အထက်မှာလိုင်စင်သက်သန်မတိုးလို့ရပ်နားလိုက်ရတဲ့ကုမ္ပဏီတွေရှိတယ်လို့လက်ရှိကြောက်မိုင်းလုပ်နေတဲ့ကုမ္ပဏီကတော့ငါးမိုင်းသာကြောက်ထုတ်လုပ်လျက်ရှိနေတယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ကနေသိရပါတယ်။အစိုးရကဘလို့စီမံပေးမယ်၊ကုမ္ပဏီဘက်ကဘလို့တာဝန်ယူပေးမယ်ဆိုတာကိုသေချာမသိရသေးတဲ့အပြင်အနေရလဲရှိလာနိုင်တဲ့အထောင်နဲ့အနီးဆုံးတနိကြာအဖြစ်ရောဆိုတဲ့ချက်မြောက်ရနေရာကနေမပြောင်းချင်တဲ့မိညွန်စိန်ကတော့
တကယ်လို့ဒီကနေကျမတို့ပြောင်းမယ်ဆိုရင်ကျမတို့အတွက်အကျိုးရှိဘူး။ဒါကြောင့်ကျမတို့မသွားဘူး။လက်ရှိကျမတို့နေနေတဲ့နေရာကလည်းအကောင်းပဲရှိနေတာ။ကျမတို့အိမ်တွေကလည်းအကောင်းပဲရှိနေသေးတယ်ဒီနေရာကကျမတို့မိဘတွေထားခဲ့တဲ့အချမ်းမြေတွေဖြစ်တဲ့အတွက်ဒီနေရာမှာပဲကျမတို့ဆက်နေတော့
တယ်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးတင်လို့ဂျိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency ကဝန်ဆောင်မှုဂျိုးအတန်ကအေးအောင်ဂျာနီနဲ့ဒိုင်းယန်ဂျင်းတို့ဖြစ်ပါတယ်ဒိုအတန်ပတ်စဉ်အတန်လှည့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုအတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်ပြန်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနယ်ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SGC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ညီဝင်တွေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
မင်္ဂလာပါညနေတဲ့သုတေသနအဖွဲ့ရဲ့တိပုတ်အစီအစဉ်ကနေကြိုဆိုပါရစေမြန်မာနိုင်ငံဒေသအသီးသီးမှာဖြစ်ပွားနေတဲ့လူအခွင့်ရေးနိုင်ငံရေးငြိမ်းချမ်းရေးစားရကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ညနေတဲ့သုတေသနအဖွဲ့ကအမြဲဆောင်ကြီးလေ့လာနေပါတယ်ဒီတစ်ပတ်မှာတော့တိုင်းသားဒေသအသီးသီးမှာဖြစ်ပွားနေတဲ့စနစ်ငြိမ်းချမ်းရေးအခြေအနေတွေရွေးကောက်ပွဲအလွန်ကာလနိုင်ငံတကာဆက်ဆံရေးအခင်းကျင်းနဲ့ပတ်သက်ပြီးဆွေးနွေးသွားမှာပဲဖြစ်ပါတယ်ကျွန်မအိတ်တန်တာအေးပါ
ကျွန်တော်မင်းတန်တယ်ပါ
ဒီတစ်ပတ်မှာတော့မြန်မာနိုင်ငံကြီးမှာလှုပ်ရှားမှုတွေအဖြစ်အပျက်တွေရှိခဲ့တယ်ပေါ့နော်။ဟိုဥပမာပြောရမယ်ဆိုလို့ရှိရင် DKP ခေါင်းဆောင်တွေအဖွဲ့လိုက်နှုတ်ထွက်သွားတာမျိုးဟိုနောက်မှတက်မတော်နဲ့ပြန်လဲညှိနှိုင်းနေဆိုတာတွေရှိတယ်။နောက်အစိုးရကလည်းအစိုးရတက်ထောက်ခံပွဲပြုလုပ်ဖို့စော်ဩတာတွေဟိုတက်မတော်ဘက်ကလည်းတက်မတော်ထောက်ခံပွဲကျင်းပပြုလုပ်နေတာတွေရှိတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆိုလို့ရှိရင်လည်းတက်မတော်ဘက်ကနေကြေညာချက်တွေထုတ်ပြန်နေတာမျိုးတွေရှိတယ်။ဟိုအစိုးရတက်မဖွဲ့စည်းခင်မှာနိုင်ငံတကာကနေလာရောက်တဲ့ဟိုတွိတ်ဆုံမှုတွေလည်းရှိတယ်။ဟိုထုံးစံတိုင်းပဲပေါ့နော်။တခြားတစ်ဖက်မှာလည်းတိုက်ပွဲတွေစစ်ပေးရှောင်တွေအရေးကလည်းအခွင့်အရေးဆက်လက်ရှိနေတော့မယ်။အဲ့ဒီတော့ပထမဦးဆုံးစစ်နယ်ငင်းချင်းရေးကြောင့်ဆက်ပြီးတော့ဆွေးနွေးကြည့်ကြအောင်လေ။ဟိုကွန်မန်တန့်ဆယ်အနေနဲ့ဗာမျက်စာပြီးဆွေးနွေးကြည့်မလဲမသိဘူး။
ဒီကျွန်တော်လေးလာတွေ့ရှိထားတဲ့အထက်ကမှ2020ဒီဇင်ဘာလကုန်ပိုင်းကလေးကနေစပြီးတော့ဒီကရင်မျိုးသားစီယုံ KNU နဲ့မြန်မာတက်မတော်တို့ကြားမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာခဲ့တယ်။ဒီလိုဖြစ်ပွားတဲ့အကြောင်းရင်းတွေကဒီတက်စကန်တွေကိုပြန်လည်ဖယ်ရှားပေးဖို့ထုတ်ပြန်ကြေညာချက်တွေထုတ်တာကနေစပြီးတော့ဖြစ်ပွားလာခဲ့တာ။ဒီလထဲမှာဆိုရင်10ရက်နေ့ကနေ14ရက်နေ့အထိကို4ရက်ဆက်တိုက်ဒီတိုက်ပွဲတွေပြန်လည်ဖြစ်ပွားလာခဲ့တယ်။ဒီတိုက်ပွဲတွေဖြစ်ပွားတာကတော့ကြာပြီပေါ့နော်။ဒါပေမဲ့ဒီတိုက်ပွဲတွေကဖြည့်ရှင်းနိုင်ခြင်းမျိုးမရှိသေးဘဲနဲ့ပို့ပြီးတော့ဆိုးလာတယ်။ဒီလိုတိုက်ပွဲတွေဖြစ်ပွားတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ဒီ KNU ကဗိုလ်ချုပ်ကြီးစောကျော်နေကတော့တက်စကန်တွေရွှေ့ပြောင်းသွားလာတဲ့အခါမှာတစ်ဖက်နဲ့တစ်ဖက်ကြိုတင်ပြီးတော့အကြောင်းကြားရမယ်။ပြီးတော့နှစ်ဖက်သဘောတူညီချက်တွေကိုရယူရမယ်။ဒီလိုမှမလုပ်ဘူးဆိုရင်တော့ဒီတိုက်ပွဲတွေကဆက်ပြီးတော့ရှိနေဦးမှာပဲလို့ပြောထားတဲ့မျိုးတွေကတော့တွေ့ရတယ်
။ဟုတ်တယ်နော်ဟိုတက်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်ချုပ်စုံမင်းထွန်းကလည်းဒီပွင့်လင်းရသည်ရောက်လာတဲ့အခါမှာရိခပူဖို့အတွက်လမ်းဟောင်းပြုပြင်တာတို့လမ်းအသစ်ဖောက်တာတို့ရှိတယ်ပေါ့အဲ့ဒါအောင်မှ KNU ကနေချောင်းမြောင်းပြစ်ခတ်တယ်လို့ဆိုထားတာမျိုးတွေတော့တွေ့ရတယ်ဒါပေမဲ့ဒီနေရာမှာတေချာစဉ်းစားကြည့်မယ်ဆိုလို့ရှိရင်ဒီဟိုလမ်းဟောင်းပြုပြင်တဲ့နေရာတွေက NC မထိုးခင်တည်းက KNU ထိန်းချုပ်နေမြေတွေဖြစ်တယ်အဲ့တော့တက်မတော်အနေနဲ့ဒီထိန်းချုပ်နယ်မြေတွေမှာလှုပ်ရှားမှုတစုံတရာပြုလုပ်မယ်ဆိုလို့ရှိရင် KNU ဟိုအကြောင်းကြားလာနောက်သဘောတူညီချက်ယူပြီးမှထိန်းသိမ်းလုပ်တာမျိုးကတော့ပိုဖြစ်တဲ့လို့ယူဆတယ်။တိုက်ပွဲတွေကရွာတွေအနီးအနားမှာဖြစ်နေတော့လေဟိုရွာသားတွေဒေသခံတွေရဲ့အနေထားရောဘယ်လိုတွေများရှိနေလဲမသိဘူး
။ဒီတိုက်ပွဲတွေကြောင့်မလို့ဒေသခံတွေအနေနဲ့လက်နက်ကြီးကြတာတနက်ကြီးမှန်တာရင်းနဲ့ဒီနေရဲဆုံးခွာထွက်ပြေးနေရတာမျိုးတွေကြုံနေရတယ်။ဒီလိုကိစ္စရက်တွေကိုထိထိရရောက်ဖြည့်ရှင်းနိုင်တဲ့မျိုးတွေကိုတော့မတွေ့ရဘူး။ဒီတကယ်တမ်းဒီစစ်ပွဲတွေဖြစ်လာပြီဆိုရင်နှစ်ဖက်လက်နက်ကင်ထားတဲ့တပ်ဖွဲ့တွေနဲ့ထိခိုက်တာမျိုးမဟုတ်ဘဲနဲ့ဒီဂျားတွေကလက်နက်မဲ့တဲ့ပြည်သူတွေကဒီစစ်ရဲဒဏ်ကိုပို့ပြီးတော့ခံရတယ်ပေါ့။လက်နက်ရှိတဲ့သူတွေထက်ဆိုင်ရင်ဒီလက်နက်မဲ့တဲ့ပြည်သူတွေကပို့ပြီးတော့ဒီစစ်ပွဲတွေကြောင့်မလို့လူခွင့်ရေးချိုးပေါက်ခံနေရတာတွေကိုအများကြီးပို့ပြီးကြုံနေရတယ်ပေါ့။
တိုက်ပွဲသတင်းတွေအဲ့လိုမျိုးပြည်သူတွေထိခိုက်နေရတဲ့သတင်းတွေကိုနားထောင်ကြည့်ပြီးတဲ့နောက်မှာပေါ့နော်အခုလက်ရှိမှာဒီလိုမျိုးဖြစ်နေတာကဟို MCA မှာပါဝင်တဲ့ဂတိကဝတ်တွေသဘောတူညီချက်တွေကိုဟိုအကောင့်ထဲမပေါ်နိုင်တာလို့တော့သုံးသပ်မိတယ်အဲ့ဒီတော့အကြံပြုချက်အနေနဲ့ပြောလို့ရမယ်ဆိုရင် NCA ရဲ့အားနည်းချက်တွေကိုပြန်လည်ပြုပြင်ပြီးဟိုအတွက်ဆန်းစစ်သွားရမယ်ပေါ့နော်။ဟိုအပြစ်ခန့်ရစဲရေးမှာပါဝင်တဲ့သဘောတူညီချက်တွေကိုလည်းပုံမတိကျအောင်ပုံမရှင်းလင်းအောင်ဟိုအဲ့ဒါမှလည်းအဲ့လိုလှုပ်ထားမှထိထိရောက်ဖော်ဆောင်နိုင်မယ်လို့ယူဆတယ်
။ဒီလိုပါပဲ။ကင်းပြည်နယ်အကြောင်းကိုပြောပြီးဆိုရင်တော့ဒီရခိုင်ဘက်ကိုဆက်ပြီးတော့ပြောချင်တယ်။ဒီရခိုင်ဘက်မှာဆိုရင်ငင်းငယ်ကအမှန်တကယ်မရရှိသေးပေမဲ့စစ်ပွဲတွေပြည်ပခတွေမဖြစ်တော့တာနှစ်လကျော်လောက်ကြာနေပြီဖြစ်တယ်။ဒီတိုက်ပွဲတွေမရှိတော့ပေမဲ့စစ်ကြံလက်နက်ပစ္စည်းတွေမြေမြုံမိုင်းရဲ့အန်ဒီရီတွေကိုတော့ဒီပြည်သူတွေအနေနဲ့ခံနေရတယ်။အမ်းမြုံနယ်စပ်ပထားကြီးရွာမှာဆိုရင်ဒီဇန်နဝါရီလ10ရက်နေ့ကစစ်ကြံလက်နက်ပစ္စည်းတစ်ခုကိုရွာသားတယောက်ကတွေ့ရှိသွားတယ်။တွေ့ရှိပြီးသွားပြီးတော့မှဒီရွာထဲကိုယူဆောင်လာတယ်။အဲ့လိုနဲ့ပဲရွာသားတွေဝိုင်းအောင်ကြီးစုနေတဲ့အချိန်မှာပဲမတော်တဆပေါက်ကွဲသွားတယ်ထင်ပါရဲ့။ဒီလိုပေါက်ကွဲမှုကြောင့်ပဲလူတယောက်ကတော့ပွဲချင်းပြီးတေဆုံးခဲ့တယ်။ကျန်တဲ့လူ၈ယောက်ကတော့ထိခိုက်ဒဏ်ရာရရှိခဲ့တယ်။တိတ်ဆုံးသွားတဲ့တယောက်ကတော့ဒီအသက်40ကျော်အရွယ်အမျိုးသမီးတဦးဖြစ်ပြီးတော့ဒီကြံရှိရဲ့ဒီ6ယောက်ထဲမှာမှဒီအသက်3နှစ်5နှစ်9နှစ်အရွယ်ကလေးငယ်တွေပါဝင်နေတာကိုတော့စိတ်မကောင်းဝယ်ရတွေ့မြင်ရတယ်ပေါ့နော်။ဒီတစ်ဆက်တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်နဲ့ဆက်ဆက်နေတဲ့ချင်းပြည်နယ်အကြောင်းပြောမယ်။ချင်းပြည်နယ်ပလောက်ဝချောင်းဝအနီးမှာဝါးခုတ်ဖို့သွားတဲ့အမျိုးသမီးတဦးကဒီမင်းမြုံမိုင်းကိုနင်းမိတယ်။နင်းမိပြီးတော့မှဘယ်ဘက်ခြေောက်မှာထိခိုက်ဒဏ်ရာရသွားတယ်သူရဲ့အမျိုးသားကဒီမြမတက်မတော်မှာတောင်ဝင်ထမ်းဆောင်နေရဖြစ်တဲ့အတွက်ကြောင့်တရင်းနေရ89မှာပဲစေကူသားမှုခံယူရယ်ပြီးတော့မှဒီစစ်တွေမှာရှိရဲ့စေယုံတေယုံကိုပြောင်းလဲကူတာသွားမယ်လို့သိရတယ်။ဒီလိုမြင်းပြုံမိုင်းနေစစ်လက်နက်ပစ္စည်းတွေကြောင့်ဒေသခံတွေကဒီထိခိုက်မှုတွေတေဆုံးမှုတွေရှိနေရတယ်။ဒီလိုအချက်တွေထဲမှာကျွန်တော်အတွက်ဒီလအတွင်းမှာသိတာစီတဲ့အချက်ကတော့အရင်တစ်ပတ်တိဖို့အစီအစဉ်မှာပြောသွားခဲ့တဲ့ကြောက်တော်မျိုးနယ်ကမြင်းမြုံမိုင်းနေမိတဲ့အမျိုးသမီးပေါ့နော်။ဒီအမျိုးသမီးကတော့ဒီကြောက်တော်မျိုးနယ်မှာရှိတဲ့ဆေးရုံတေုံမှာဆေးကုသမှုခံရင်းနဲ့ဒဏ်ရာတွေပြင်းထန်လွန်းတဲ့အတွက်ကြောင့်ဒ ီလ18ရက်နေ့မှာပဲကွယ်လွန်သွားခဲ့တယ်
။အခုလိုမျိုးအရသားတွေတိတ်ဆုံးနေတာထိခိုက်ထန်ရနေတဲ့ဟာတွေကိုကြားရတာအရင်စိတ်မကောင်းဝယ်ရပဲဖြစ်တယ်။တခြားတစ်ဖက်မှာလည်းရခိုင်ပြည်နယ်မှာပြီးခဲ့တဲ့အပတ်က15ချိန်မြောက်ပြည်နယ်လွှတ်တော်အစည်းအဝေးကိုကျင်းပခဲ့တယ်။ဟိုဒီအစည်းအဝေးမှာထူးထူးခြားခြားအဆိုနှစ်ခုတင်သွင်းခဲ့တယ်ပေါ့နော်။ဟိုပထမတစ်ခုကတော့ AA ကိုအကြမ်းဖက်အဖွဲ့ကနေဖယ်ရှားပေးမယ်ဆိုတဲ့အဆိုပါ။January 14ရက်နေ့တုန်းကဒီအဆိုကိုပြည်ထောင်စုအဆင့်ကိုတောင်းဆိုမယ်ဆိုပြီးတော့ဟိုအတည်ပြုခဲ့ကြတယ်။အဲ့ဒီနေ့မှာပဲရခိုင်ပြည်နယ်မှာဟိုအင်တာနက်တူးချီပဲရရှိသေးတဲ့မြို့နယ်တွေကို 4G အဖြစ်အဆင့်မြင့်တင်ပေးဖို့အဆိုကိုတောင်းဆိုခဲ့ကြတယ်။ဟို2019ခုနှစ်ကတည်းကရခိုင်ပြည်နယ်က10မြို့နယ်နောက်ပြီးတော့ဟိုချင်းပြည်နယ်ပလက်ဝါပါပါဝင်လို့ရှိရင်စုစုပေါင်း9မြို့နယ်ပေါ့နော်။အဲ့ဒါကိုအစိုးရဘက်ကနေအင်တာနက်ပိတ်ထားတာမျိုးဖြစ်တယ်။ဟို2020နှစ်လေလောက်မှာမောင်တုံးမြို့ကို 4G ဖွင့်ပေးခဲ့တယ်။ဟိုတခြားမြို့နယ်တွေကလည်းတူးချီတော့ရရှိခဲ့တယ်။ဟိုအခုလက်ရှိမှာတော့ဒီ 2G အင်တာနက်ကို 4G ရရှိအောင်ဆိုပြီးတောင်းဆိုနေတာပဲဖြစ်တယ်။ရခိုင်ပြည်နယ်မှာငင်းချင်းလုပ်ငန်းစဉ်ဖော်ဆောင်နေတဲ့အချိန်ဒီ AA ကိုအကြမ်းဖက်အဖွဲ့ကနေဖယ်ရှားပေးဖို့ဆိုတဲ့အဆိုကဟိုကောင်းမွန်တဲ့အဆိုတစ်ခုလို့သုံးသပ်မိတယ်။အပြန်လဲယုံကြည်မှုတည်ဆောက်ဖို့ကဟို AA အဖွဲ့နဲ့နေမဟုတ်ဘူးအခြားလက်နက်ကိုင်အဖွဲ့တွေနဲ့လည်းဒီယုံကြည်မှုတည်ဆောက်တဲ့နေရာမှာပုံမလွဲကူလာမယ်လို့ယူဆမိတယ်။အင်တာနက်ကိစ္စဆိုရင်လည်းအဲ့လိုပဲပေါ့နော်အခုလက်ရှိမှာတော့ဟိုရခိုင်ပြည်နယ်မှာစည်ရေးပဋိပက္ခတွေကငြိမ်းချနေပြီဟိုအရင်တုန်းကတော့စည်ရေးပြင်းထန်နေတော့အင်တာနက်ကိုအသုံးပြုပြီးစည်ရေးလှုပ်ရှားမှုလုပ်မယ်အဲ့လိုမျိုးဟိုစိုးရိမ်ချက်တွေရှိတာပေါ့နော်အခုလက်ရှိမှာစည်ရေးငြိမ်းချနေတာဖြစ်တဲ့အတွက်ဟိုအင်တာနက်ပြန်ဖွင့်ပေးလိုက်တာကဟိုပြည်သူလူထုရဲ့ဒီလူမှုစည်းဘဝဘဝတိုးတက်ဖို့လို့နောက်ပြီးတော့ပညာရေးလက်လန်းမှီဖို့လို့ COVID-19 လိုမျိုးဟိုကျန်းမာရေးစောင့်ရှောက်မှုတွေရရှိဖို့နောက်ရခိုင်ပြည်နယ်မှာဆိုဟိုမြေမြုံမိုင်းအန္တရာယ်ပေါ့နော်ဟိုမြေမြုံမိုင်းနဲ့ပတ်သက်တဲ့ awareness တွေရရှိဖို့အတွက်ပြည်သူတွေအနေနဲ့ internet ကလိုအပ်တယ်လို့သုံးသပ်မိတယ
်။ဟုတ်ကဲ့ဒီကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်အကြောင်းတွေပြောပြီးပြီဆိုရင်တော့ဒီရှမ်းပြည်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအကြောင်းကိုပြောစင်တယ်။ဒီရှမ်းပြည်မြောက်ပိုင်းမှာဆိုရင်မမ်တုံမိုင်းလုံးလားရှုနဲ့နန်းဆန်မြို့နယ်မှာမြမတပ်မတော်နဲ့ TNL တို့ကဒီတိုက်ပွဲ၄ချိန်ဖြစ်ပွားခဲ့တယ်။ကျောင်းမဲမျိုးနယ်မှာဆိုရင်လည်း TNL နဲ့ RCSS တပ်မတော်တို့ကဒီလ12ရက်နေ့နဲ့16ရက်နေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်။အဲစုစုပေါင်းတိုက်ပွဲကတော့2ချိန်ဖြစ်ပွားခဲ့တယ်။ဒီတအန်းမျိုးသားလွတ်မြောက်ရေးတပ်မတော် TNL ရာဆိုရင်မြောက်ပိုင်းမဟာမိတ်3ဖွဲ့ထဲမှာတစ်ဖွဲ့အပါအဝင်ဖြစ်ပြီးတော့ဒီတစ်ဖက်သက်အပြစ်ခတ်ရဲ့အကြောင်းကြေညာထားတဲ့အဖွဲ့လေးဖြစ်တယ်။ပြီးတော့ဒီလထဲမှာပဲသူကကြေညာချက်2ဆောင်ကိုထုတ်ပြန်ထားတာရှိရဲ့။ကြေညာချက်2ဆောင်ကသူတို့ရဲ့58နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားမှာထုတ်ပြန်ထားတာ။နောက်ထပ်2ဆောင်ကတော့ဒီဘ ഹു ကော်မတီနှစ်ပတ်လည်အစည်းအဝေးမှာထုတ်ပြန်ထားတဲ့ကြေညာချက်တွေဖြစ်တယ်။ဒီကြေညာချက်တွေထဲမှာဆိုရင်တိတာစီရဲ့အချက်တွေကကြတော့ဒီ TNL အနေနဲ့မြန်မာတပ်မတော်နဲ့ RCSS တပ်မတော်တို့ကသူ့အပေါ်ကိုထိုးစစ်ဆင်တိုက်ခိုက်နေရတဲ့အကြောင်းသူ့အနေနဲ့ခုခံကာကွယ်နေရတယ်ဆိုတာမျိုးတွေဖော်ပြထားတယ်။ပြီးတော့သူ့အနေနဲ့တခြားလက်နက်ကိုင်အဖွဲ့တွေကသူ့ကိုနိုင်ငံရေးကငြင်းငြင်းစကားပြောဖို့လာရောက်ကမ်းလှမ်းလာခဲ့မယ်ဆိုရင်သူ့အနေနဲ့အစင်သင်းဖြစ်နေရဲဆိုတဲ့အကြောင်းကိုပြောထားတယ်။တကယ်လက်တွေ့မှာတော့ဒီ TNL ကအခြားအဖွဲ့တွေကိုငြင်းငြင်းစကားပြောဖို့ကမ်းလှမ်းထားတာမျိုးတွေမရှိသလိုသူ့ကိုလည်းလာပြီးတော့ကမ်းလှမ်းထားတာမျိုးတွေကိုတော့မတွေ့ရပါဘူး။လက်ရှိအချိန်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရအတွက်ဒုတိယအကြိမ်အစိုးရတက်တန်းဟာလည်းရောက်ရှိလာတော့မှာဖြစ်တယ်။ဒီအစိုးရတက်တန်းအတွက်ဒီငြင်းငြင်းဖြစ်စဉ်တွေတိုက်ပွဲတွေကသူတို့အတွက်ကြီးမားတဲ့စိန်ခေါ်မှုတည်ရလေဖြစ်တယ်။ဒီနိုင်ငံတကာအနေနဲ့လည်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေဒီစီးပွားရေးအပေါ်မှာစိတ်ဝင်စားမှုတွေရှိလာတယ်။ဒီလိုစိတ်ဝင်စားမှုတွေရှိလာတဲ့အတွက်ကြောင့်ပဲဒီမြန်မာနိုင်ငံကိုတရုတ်နိုင်ငံ၊ဂျပန်နိုင်ငံနဲ့ရုရှားနိုင်ငံနိုင်ငံကြီး၃နိုင်ငံတို့ကနေပြီးတော့မှကိုယ်စားလှယ်တွေဆင်လွတ်ပြီးတော့လာရောက်တွေ့ဆုံခဲ့ကြရရှိတယ်။တရုတ်နိုင်ငံကလာရောက်တွေ့ဆုံတဲ့အထက်ကမှစိတ်ဝင်စားဖို့ကောင်းတဲ့အချက်တွေတတိထားမယ့်အချက်တွေကိုမအိမ်ရပဲဆက်ပြီးပြောပြပေးပါဦး။
ဟုတ်ကဲ့ဟိုလေတရုတ်နိုင်ငံလာသွားတာကတော့တရုတ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တယ်ဟိုနိုင်ငံတော်ကောင်စီဝင်လည်းဖြစ်တယ်မစ္စတာဝမ်ဂျီပေါ့နော်သူကဟို January 17ရက်နေ့ကလာရောက်ခဲ့တာဖြစ်တယ်ဟိုသူ့ရဲ့ခရီးစဉ်မှာဟိုတွေ့တွေ့ခဲ့တာတွေကနိုင်ငံတော်သမ္မတပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နောက်ပြီးတော့ကာကွယ်ရေးဦးစီးချုပ်နောက်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ထမ်းဌာနဝန်ကြီးတွေလည်းပါတယ်ပေါ့နော်သူတို့တွေကတော့တရားစီတွေ့ဆုံခဲ့တာပဲဖြစ်တယ်ဒီဆွေးနွေးချက်တွေမှာဟိုတရုတ်မြန်မာစီးပွားရေးဆင်းချက်နဲ့ပတ်သက်တဲ့ကိစ္စရပ်တွေဆွေးနွေးသွားတယ်လို့သိရတယ်။နောက်ပြီးတော့ဟို COVID-19 ကာကွယ်ရေးကုသရေးထိန်းချုပ်ရေးဒီအကြောင်းအရာတွေလည်းပါဝင်တယ်။အရင်နှစ်တည်းကတည်းကလုပ်ခဲ့တဲ့ဒီတရုတ်မြန်မာယဉ်ကျေးမှုနဲ့ခရီးသွားလာရေးနှစ်အခမ်းအနားပေါ့နော်။အဲ့ဒါကိုဒီနှစ်မှာလည်းဆက်လုပ်မယ်ဆိုတဲ့အကြောင်းတွေထည့်သွင်းခဲ့တယ်။ဟိုအထူးသဖြင့်သတိထားမယ့်အရာကတော့ဟိုတရုတ်နဲ့မြန်မာနိုင်ငံကနိုင်ငံတကာမျက်နှာစာမှာပုံမူရင်းနှီးချက်ခင်စွာပူးပေါင်းသွားမယ်ဆိုတာမျိုးကိုထည့်သွင်းသွားတာတွေ့ရတယ်။ ဒီဆွေးနွေးပွဲမှာတခြားစာချုပ်ဟိုစာချုပ်ရေးထိုးမှုတွေနောက်ပြီးစာချုပ်လွှာရေးထိုးမှုတွေလည်းပါဝင်ခဲ့တယ်။ဥပမာပေးရမယ်ဆိုလို့ရှိရင်မန္တလေးကျောက်ကယထာလန်းစီမံကိန်းလိုမျိုးအဲ့လိုစီးပွားရေးစီမံကိန်းစာချုပ်လွှာတွေပါဝင်တယ်။ဟိုငြိမ်းချမ်းရေးနဲ့ပတ်သက်တာဆိုလို့ရှိရင်လည်းဒီကချင်ပြည်နယ်မှာထွက်ပြေးတိမ်းရှောင်နေရတဲ့နေရဲဆွတ်နဲ့ဒုက္ခသည်တွေအတွက်ပေါ့နော်။တရုတ်နိုင်ငံဘက်ကနေပြီးငွေကြေးထောက်ပံ့မယ်ဆိုတဲ့စာချုပ်လွှာမျိုးတွေလည်းပါဝင်တယ်။နောက်ထပ်ထူးခြားချက်တစ်ခုကတော့မစ္စတာဝန်ကြီးကကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်အောင်တော့တွေ့တဲ့အချိန်မှာဒီ2019ခုနှစ်တုန်းကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတိမ်းရှောင်သွားခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်အရင်းနဲ့ပတ်သက်ပြီးဆွေးနွေးသွားတယ်ဆိုတာသိရတယ်။ဟိုဒီကိစ္စမှာပေါ့နော်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေကိုသူတို့ရဲ့အမည်နာမကိုတော့ခေါ်ယူသုံးစွဲနေတာမျိုးတော့မရှိသေးပါဘူး။ဟိုနိုင်ငံခြားရေးဝန်ကြီးပြန်သွားပြီးသိမကြခင်မှာပဲနော်ဟိုတရုတ်နိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံနောက်မြန်မာနိုင်ငံသုံးနိုင်ငံကြားမှာအလို့သဘောဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့တယ်ပေါ့။ဟိုဒီလိုအလို့သဘောဆွေးနွေးပွဲကိုတရုတ်နိုင်ငံအနေနဲ့ဟိုမနစ်ကတည်းကဘေကျင်းမှာပြုလုပ်မယ်လို့စီစဉ်ခဲ့တာဖြစ်တယ်။ဒါပေမဲ့ဟိုအကြောင်းအကြောင်းကြောင့်တော့မလုပ်ဖြစ်ခဲ့ဘူးပေါ့နော်။ဒီဆွေးနွေးပွဲကဟိုပထမဆုံးအကြိမ်အွန်လိုင်းအလုပ်တဲ့အစီအစဉ်ဆွေးနွေးပွဲမျိုးလည်းဖြစ်တယ်။ဟိုထူးခြားချက်အနေနဲ့ကတော့အစိုးရအဖွဲ့ခေါင်းဆောင်တွေကတက်ရောက်တာလို့မျိုးမဟုတ်ဘဲနဲ့ဒုတိယဝန်ကြီးအဆင့်ယာတူးရှိတဲ့လူတွေတက်ရောက်ကြတာပဲဖြစ်တယ်။မြန်မာနိုင်ငံဘက်ကဆိုလို့ရှိရင်ဟိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကဟိုဒုတိယဝန်ကြီးဦးဟောက်ထိုးစွမ်းပါတယ်။နောက်ပြီးတော့တရုတ်နိုင်ငံဘက်ကဆိုရင်နိုင်ငံခြားရေးဒုဝန်ကြီးပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကဆိုလို့ရှိရင်အမြင်နိုင်ငံခြားရေးဘက်ကအမြင်နဲ့အတွင်းဝင်တက်ရောက်ပါတာတွေ့ရတယ်။ဒီဆွေးနွေးပွဲရဲ့အဆုံးသတ်မှာပေါ့နော်ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက်ဟိုအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေရရှိခဲ့တယ်လို့တော့သုံးပတ်လုံးကဆိုထားတာတွေ့ရတယ်
။ဒီရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးရလဲအရေးကြီးတဲ့အချက်တစ်ချက်ဖြစ်တဲ့ဒီဒုက္ခသည်တွေနေရပြန်ရေးအတွက်ပဲမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနှစ်နိုင်ငံလုံးကအကြိမ်ကြိမ်တွေ့ဆုံဆွေးနွေးမှုတွေရှိခဲ့တယ်။ဒီတွေ့ဆုံဆွေးနွေးမှုတွေကလက်တွေ့မှာအကောင့်ထဲမပေါ်လာဘဲနဲ့ပြတ်ခဲ့ရတယ်။ဒီပြက်ခဲ့ရတဲ့အကြောင်းရင်းတွေကမြန်မာအစိုးရအနေနဲ့ဒီဒုက္ခသည်တွေအပေါ်လူအခွင့်အရေးတွေနိုင်ငံသားအခွင့်အရေးတွေအသက်အိုးအိမ်စည်းစိမ်ဆိုင်ရာအာမခံချက်တွေသူတို့ရဲ့လူမှုစီးပွားဘဝတွေဖွံ့ဖြိုးတိုးတက်ဖို့အတွက်အာမခံချက်တွေကိုပြည့်ပြည့်ဝဝမပေးနိုင်တဲ့အတွက်ကြောင့်လို့ပြက်ခဲ့ရဖြစ်တယ်။တကယ်လို့ဒီဒုက္ခသည်တွေကိုမြန်မာအစိုးရအနေနဲ့ပြန်လည်လက်ခံဖို့ရည်ရွယ်တယ်ဆိုရင်လွတ်လပ်စွာလှုပ်ရှားသွားလာခွင့်တွေအပါအဝင်လူအခွင့်အရေးတွေကိုလည်းပြည့်ပြည့်ဝဝပေးနိုင်ဖို့ပုံမှန်ပြင်ဆင်ရပါလိမ့်မယ်။
ဟုတ်ကဲ့နောက်ပြီးတော့ပေါ့နော်ကြားသိရတာကဒီသုံးဝန်ဆိုင်ဆွေးနွေးပွဲကနေရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံမှာက2021ခုနှစ်ဇွန်လလောက်ဖြစ်နေပေါ့အဲ့လိုမျိုးပြောထားတယ်အဲ့တော့အချိန်အဖြစ်ကြည့်မယ်ဆိုရင်၄-၅လအချိန်ရသေးတယ်။ဟိုဒုက္ခသည်တွေအတွက်အသက်အာမခံချက်တွေ၊ဘဝနေထိုင်မှုအာမခံချက်တွေ၊တရားမျှတမှုအာမခံချက်တွေ၊လူ့အခွင့်အရေးဆိုင်ရာအာမခံချက်တွေဓာတ်တွေကိုအကောင့်ထဲပို့ပေးနိုင်မယ်။ဟိုတိကျသေးတဲ့မူဝါဒတွေချပြနိုင်မယ်ဆိုရင်တော့ဒုက္ခသည်တွေဟိုပြန်ဝင်လာလိမ့်မယ်လို့မျှော်လင့်မိတယ်။ဒုက္ခသည်တွေပြန်ဝင်လာတာနဲ့တပြိုင်နက်တည်းမှာပဲတခြားစိန်ခေါ်ချက်တွေကိုဟိုချုပ်တင်ပြင်ဆင်ထားမှရမယ်။ဥပမာပြောရရင်ဟိုကောလာဟာလာလူမျိုး၊သတင်းအမားလူမျိုးနောက်ပြီးတော့ဟိုဒုက္ခသည်တွေပြန်လာမဲ့ကိစ္စကိုစန့်ကျင်တာလူမျိုးဒါတွေကိုဘယ်လိုကံတွေဖြေရှင်းမလဲဆိုတဲ့ချုပ်တင်စီမံချက်တွေလည်းရှိရမယ်။နောက်ထပ်တစ်ခုကဒီအချိန်က COVID-19 ရောဂါဖြစ်ပွားနေတဲ့အချိန်လေးဖြစ်တယ်။အဲ့ဒါဆိုတော့ဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုတွေအထောက်ပံ့တွေကိုလည်းချုပ်တင်ပြင်ဆင်ထားဖို့လိုအပ်မယ်လို့ယူဆတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့ဒုတိယသက်တမ်းမှာပေါ့နော်ဒီစစ်ဟိုစစ်ရေးညီချင်းရေးပဋိပက္ခတွေဦးတာမဟုတ်ဘဲနဲ့လူမှုပဋိပက္ခတွေဒီလိုမတူညီတဲ့လူဒန်းစားတွေအားမှာဖြစ်နေတဲ့ပြဿနာတွေဒါတွေကိုလည်းဖြေရှင်းပေးဖို့လိုအပ်တယ်လို့ယူဆမိတယ်။အဲ့ဒါမှလည်းမြန်မာနိုင်ငံအနေနဲ့ဒီနိုင်ငံတကာအလဲမှာဂုဏ်သိက္ခာပြန်လည်မြှင့်တင်နိုင်လိမ့်မှာပဲဖြစ်တယ်။ဒါကတော့ရှေ့မှာဒီတရုတ်နိုင်ငံနဲ့ဟိုတရုတ်နိုင်ငံနိုင်ငံခြားရေးဝန်ကြီးလာတွေ့သွားတာနောက်ပြီးတော့ဟိုသုံးနိုင်ငံဆွေးနွေးပွဲကိစ္စတွေဖြစ်တယ်ပေါ့နော်ဟိုတခြားဟိုဂျပန်နိုင်ငံတို့ရုရှားနိုင်ငံတို့လည်းရှိသေးတော့ဂျပန်နိုင်ငံနဲ့ပတ်သက်ပြီးတော့ကဘာတွေတွေ့ရှိတာလဲမသိဘူ
းဟုတ်ကဲ့ဒီဂျပန်နိုင်ငံကဆိုရင်ဒီဂျပန်မြန်မာချစ်ကြည်ရဲ့အတင်ဥက္ကဋ္ဌလည်းဖြစ်လွှတ်တော်မှန်ဟောင်းလည်းဖြစ်တဲ့မစ္စတာဟီဒဲဝါဒနာဘေးကဒီမြန်မာနိုင်ငံကိုလာရောက်တွေ့ဆုံနေတယ်သူကတော့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တွေ့ခဲ့တယ်လို့တစ်ဖက်မှာလည်းမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဘုဂျုံမူကြီးမင်းအောင်လိုင်းတို့ ਨੇ တီးခြားစီတွေ့ဆုံခဲ့တယ်။ဒီလိုတွေ့ဆုံခဲ့တဲ့အချိန်မှာဒီမြန်မာနိုင်ငံရဲ့လူမှုစီးပွားဘဝတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ဒီဂျပန်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေကိုပုံမတိုးမြင့်လှုပ်ဆောင်မှုဆွေးနွေးကြတယ်။မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ် ਨੇ ဆွေးနွေးရတဲ့နေရာမှာလည်းသူကဒီနှစ်နိုင်ငံတက်မတော်တွေကြားမှာဆက်ဆံရေးအပြန်အလှန်တိုးမြင့်လှုပ်ဆောင်မှုတွေဆွေးနွေးကြတယ်လို့တော့သိရတယ်။ဒါတွေကိုကြည့်ချင်းအဖြစ်ဒီနှစ်ပိုင်းတွေမှာဂျပန်နိုင်ငံကမြန်မာနိုင်ငံရင်းနဲ့စီးပွားရေးမှာထဲထဲဝင်ဝင်ပါဝင်ဖို့ကြိုးစားလာရလို့တော့သုံးသပ်လို့ရတယ်
။အဲဒီလိုတရုတ်နိုင်ငံတို့ဂျပန်နိုင်ငံတို့ကလာရောက်တွေ့ဆုံခဲ့ပြီးတော့ဒီရုရှားနိုင်ငံကလာရောက်တွေ့ဆုံခဲ့တာမျိုးလည်းရှိတယ်။ဒီရုရှားနိုင်ငံကလာရောက်တွေ့ဆုံတဲ့အထဲမှာဒီစိတ်ဝင်စားဖို့ကောင်းတဲ့အချက်တွေအဲဒီလိုအချက်တွေကဘာတွေများရှိမလဲဆိုတော့အမှတ်အိမ်ရမယ်ပြောပြ
โอเคဟိုရုရှားနိုင်ငံကတော့လာတော့တာဟိုကာကွယ်ရေးဝင်ကြီးဖြစ်တယ်ပေါ့နော်ဟိုသူ့ရဲ့ခရီးစဉ်ကထူးခြားတယ်ဘာဖြစ်လို့လဲဆိုတော့သူကမြန်မာနိုင်ငံဘက်ကဟိုကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့တွေ့ဆုံသွားတယ်ဟိုတခြားအစိုးရအဖွဲ့ဘက်ကတစုံတယောက်နဲ့မှတွေ့ဆုံသွားတာမျိုးမရှိခဲ့ဘူးပေါ့နော်ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးလာရောက်လည်ပတ်မှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကသတင်းတွေနောက်ပြီးမြန်မာတပ်မတော်ဘက်ကသတင်းတွေမှာလည်းအရန်ချေချေပြန့်ပြန့်ဖော်ပြထားတာမျိုးတော့မရှိဘူး။ဒါပေမဲ့နိုင်ငံတကာသတင်းတွေနဲ့ဒီဟိုရုရှားနိုင်ငံရဲ့ကာကွယ်ရေးဝင်ကြီးဌာန website ပေါ့နော်။အဲ့ဒီမှာဆိုလို့ရှိရင်တော့မြန်မာနိုင်ငံနဲ့ Russia Federation အကြားကဟိုဆက်ဆံရေးကိုဖော်ပြထားတာမျိုးတွေ့ရတယ်။ဟိုဥပမာအနေနဲ့2000ခုနှစ်ကတည်းကရုရှားနိုင်ငံကဟိုမြန်မာနိုင်ငံကိုလက်နက်ပစ္စည်းတွေရောင်းချနေတဲ့ဆိုတဲ့အကြောင်းဟိုလက်နက်စနစ်တွေနောက်အမောင်းတင်လေယာဉ်တွေဟိုနောက်ပြတုံးခွင်းစနစ်တွေဟိုလေချောင်းကောင်ရန်ကာကွယ်ရေးစနစ်တွေဒါတွေလည်းပါဝင်ခဲ့တယ်လို့သူဖော်ပြထားတယ်။နောက်ပြီးတော့ဟိုရုရှားနိုင်ငံကလည်းကြီးမှုချင်းပါတယ်အဲ့လိုစစ်ရေးလေးချင်းမှုတို့နောက်ဟိုစစ်ရေးပြိုင်ပွဲတို့ဒီဟာတွေမှာလည်းမြန်မာတပ်မတော်အနေနဲ့ပါဝင်နေဆိုတာမျိုးဖော်ပြထားတယ်ပေါ့နော်။ဒီတစ်ခေါက်မှာတော့ဒုံးခွဲစနစ်တစ်ခုပါတယ်။နောက်ပြီးတော့မောင်းသူမဲလေယာဉ်တွေပါတယ်။ဒါဟိုရေဒါစနစ်တစ်ခုလည်းရောင်းချပေးခဲ့တယ်လို့ဖော်ပြထားတာရှိတယ်။နောက်ထပ်တစ်ခုကဟိုမြန်မာနိုင်ငံမှာရှိတဲ့အဲ့လိုမျိုးဝယ်ယူထားတဲ့ရုရှားလက်နက်တွေဘောနော်ပြုပြင်ဖို့ထိမ့်သိမ့်ဖို့အတွက်နှစ်နိုင်ငံပူးပေါင်းထားတဲ့ဟို Joint Service Technical Center အကြောင်းကိုလည်းအနည်းငယ်ဖော်ပြသွားတာတွေ့ရပါတယ်။
ဒါတွေကိုကြည့်ချင်းအဖြစ်အားလုံးကမြန်မာနိုင်ငံကိုလက်နက်ရောင်းချဖို့အတွက်လာရောက်တာစီးပွားရေးထပ်တိုးလှုပ်ဆောင်ဖို့အတွက်လာရောက်တာဒီတစ်ဖက်မှာလည်းဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတွေမှာကူညီဖို့လာရောက်တာဆိုတဲ့အချက်တွေကိုတွေ့ရတယ်။ဒီထားဖွဲ့ရာကောင်းတဲ့အချက်တစ်ခုကတော့ဒီနိုင်ငံတကာရဲ့တိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေဆိုတာတိုင်းပြည်တစ်ခုအတွက်အထောက်ပံ့ကောင်တစ်ခုဖြစ်စေနိုင်တယ်ဒီလိုရင်းနှီးမြှုပ်နှံမှုတွေဝင်လာတဲ့တပြိုင်တည်းထဲမှာပဲဒီလူတွေရဲ့လူမှုစီးပွားဘဝတွေပေါ်မှာတရားမှုတွေရှိလာနိုင်တယ်တဘာဝတည်ရန်ဇာတအရင်းမြစ်တွေရေရှည်တည်တန်းခိုင်မြဲနေရမယ့်နေရာမှာလည်းတရားမှုတွေထိရောက်မှုတွေဖြစ်လာနိုင်တယ်ဒီဒါတွေကြောင့်မလို့ဒီရင်းနှီးမြှုပ်နှံမှုတွေကတရားမျှတမှုရှိဖို့ပွင့်လင်းမင်သာမှုရှိဖို့လိုအပ်တယ်နောက်ဆုံးတစ်ချက်အနေနဲ့ဒီရင်းနှီးမြှုပ်နှံမှုတွေကရှည်ရွေးစဲတန်ဖိုးအမှတ်လက္ခဏာတွေအပေါ်မှာလေးစားလိုက်နာဖို့လိုအပ်ပါတယ်တိဖို့
ကျမတို့တိုင်းပြည်ရဲ့အနာဂတ်အတွက်ရင်းချမ်းရေးကအရေးတကြီးလိုအပ်ပါတယ်တိဖို့ဒီတစ်ပတ်တိဖို့အစီအစဉ်ကိုဒီမှာပဲရည်နာချင်ပါတယ်ဒီအစီအစဉ်ကို VOA ရဲ့စနေညရုပ်သံနဲ့ရေဒီယိုအစီအစဉ်မှာနှစ်ပတ်တစ်ခါတင်ဆက်သွားမှာပဲဖြစ်ပါတယ်ကျမတို့ညဉ့်နေတဲ့သုတေသနအဖွဲ့ရဲ့အစီအစဉ်ခန်းစာတွေကိုဖတ်ရှုခြင်းရင်ညဉ့်နေတဲ့ Analytical ဆိုတဲ့ Facebook Page ကနေဖတ်ရှုနိုင်ပါတယ်ရှင်အားလုံးရှင်လင်းချမ်းမြေကြပါစေ
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ American နိုင်ငံတွင် coronavirus ကူးစက်ပြန့်ပွားမှုတိုက်ဖြတ်ဖို့ကြိုးစားမှုအစိတ်အပိုင်းတစ်ခုဖြစ်နေ။နိုင်ငံတွင်ဘလို့ပုံစံနဲ့သွာလာတာမျိုးဖြစ်ဖြစ်နှာခေါင်းစည်းမတက်မနေရစီကန်းသတ်မှတ်ချက်ကို American ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဗဟိုဌာန CDC ကတောက်ကြံနေညနေမှာထုတ်ပြန်လိုက်ပါတယ်။ဒီကန့်သတ်ချက်အမိန့်ဟာ American ရှေ့ပိုင်းစံတော်ချိန်တနင်္လာနေ့ညသကောင်းရံမှာစတင်မှာဖြစ်ပါတယ်။ဒီကန့်သတ်မှုအရဘလို့ရင်းအမျိုးအစားနဲ့ဖြစ်ဖြစ် American နိုင်ငံကိုလာရောက်သူတွေဒါမှမဟုတ်နိုင်ငံတွင်ခီးသွွားသူတွေအတွက်ယင်းအတွင်းနဲ့အတက်အဆင်းလုပ်ချင်တွေမှာနှာခေါင်းစည်းတက်ဖို့လိုအပ်တယ်လို့နိုင်ငံတွင်ခီးသွွားလာတဲ့ဗုဒ္ဓယုံတွေအဝေးပြေးခိတ်လို့နေရာတွေအားလုံးမှာလည်းနှာခေါင်းစည်းတက်ဆင်ဖို့လိုအပ်ပါတယ်။ American တရားဥပဒေဆောင်ရေးစနစ်တစ်ခုလုံးမှာနှာခေါင်းစည်းတက်ဆင်တာကိုလိုအပ်ချက်တည်းအနေနဲ့ပြဋ္ဌာန်းတာဟာ American နိုင်ငံသားအားလုံးကိုအကာအကွယ်ပေးဖို့ဖြစ်တယ်လို့ဒီကံရောဂါကာလအတွင်းမှာတော့စိတ်ချလက်ချခီးပြန်ပြီးသွားနိုင်ပြီလို့ယုံကြည်မှုရှိလာစေဖို့ဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။COVID-19 ကူးစက်သူဆက်ပြီးတိုးလာနေတယ်လို့ကူးစက်ညံဗီဇာပြောင်းပို့တဲ့အန်ဒီယာဘာကြီးနေတဲ့အတွက်နိုင်ငံတချို့ကခီးသွွားကန့်သတ်မှုအသစ်တွေကိုချမှတ်လာကြပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှအပကျန်နိုင်ငံအားလုံးနိုင်ငံတွင်းအဝန်ထွက်မလုပ်ဖို့အတွက်ပြင်သစ်နိုင်ငံကတားမြစ်လိုက်ပါတယ်။ဒီကန့်သတ်ချက်မူဝါဒအသစ်ကိုတနင်္လာနေ့မှစတင်မှာဖြစ်ပြီး EU ဖွဲ့ဝင်နိုင်ငံတွေကလည်းလာမဲ့သူတွေအတွက်ဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကင်းကြောင်းအထောက်အထားပြဖို့လိုအပ်မှာဖြစ်ပါတယ်။ဂျာမနီနိုင်ငံကတော့သူ့နိုင်ငံတွင်းကို
ဗြိတိန်အိုင်လန်ဘရာဇီးတောင်အာဖရိကနဲ့ပေါ်တူဂီအပါအဝင်ဥရောပနဲ့အာဖရိကနိုင်ငံအများအပြားကခီးတွားတွေကိုလာခွင့်မပြုတော့ပါဘူးမြန်မာနိုင်ငံမှာတော့ COVID-19 အကူးဆက်ခံရသူက 34,000 နီးပါးရှိနေပြီဖြစ်ပြီးသေဆုံးရသူက 3,121 ယောက်ရှိနေပြီဖြစ်ပါတယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါစတင်ဖြစ်ပေါ်တဲ့ဇင်းမြစ်ကိုစုံစမ်းစစ်ဆေးနေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကိုယ်စားလှယ်အဖွဲ့ဟာ COVID-19 လူနာတွေကိုပထမဆုံးကုသပေးခဲ့တဲ့ဝူဟန်မြို့ကဆေးရုံနောက်တောင်ကိုစနေနေ့မှတွားရောက်ခဲ့ကြပါတယ်ဒီဆေးရုံဟာအဲ့ဒီချိန်ကဘာမှမသိသေးတဲ့ virus တန်ကိုခံစားနေရတဲ့လူနာတွေကိုဥဥဖြတ်ဖြတ်ရင်ဆိုင်ကုသပေးခဲ့တဲ့ဆေးရုံတစ်ခုဖြစ်တယ်လို့ COVID-19 ရောဂါပြန့်နှံ့မှုရာဇဝင်မှာအရေးပါတဲ့နေရာတစ်ခုလည်းဖြစ်ပါတယ်တနင်္လာနေ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့်VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မချင်းလေးတက်ပ
ါ This program has come to you from the Voice of America, Washington.